Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဆရာရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်မတ်လ1ရက်ဗိုလ်ရုညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ line meter 1925 32တို့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းနားဆင်နိုင်ပါပြီခင်ဗျာအခုကတော့ကျွန်တော်ဝင်းမမ
ဆရာမအခါတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ပါကွမျိုးကနေယူကရိန်းတပ်ဖွဲ့တွေဆုတ်ခွာပေးရမယ်အလားအလာရှိနေပါတယ်။ COVID-19 ဟာတရုတ်တပ်ခွဲကစတင်ဖြစ်ပေါ်တယ်ဆိုတဲ့အမေရိကန်ရဲ့ပြောဆိုချက်ကိုတရုတ်ကပယ်ချပါတယ်။မြန်မာစစ်တပ်ကနိုင်ငံခြားကုမ္ပဏီတွေကလေစီတွေတင်ပို့ရောင်းချနေဆုံးမယ်လို့ပြောပါတယ်။ဒီသတင်းတွေအပအဝင်တခြားထိတန်းရောက်သတင်းတွေကိုကိုဝင်းမင်းနဲ့တင်ပြမှာပါခင်ဗျာ
။ဟုတ်ကဲ့ပါ။ကိုစောဝင်လိုက်ရေ။အခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေရမှာဆိုရင်နေရပြန်ဖို့ခေါ်နေတဲ့အပေါ်ထွက်ပြေးလာသူတချို့ကအတန်တရားနဲ့တုံ့ပြန်လိုက်ကြပါတယ်။နောက်စကိုင်းတိုင်းကမ်ပလူမြို့မှာမြေမြုံမိုင်းကြောင်ရာသားတွေတိုက်ဆုံထိခိုက်ခဲ့ရမှာဒေသပြန်ချာရေးတာဝန်ခံက
ဒီမောင်းကြီးရွာကဟိုကလေး၃ယောက်ပေါ့နော်။မကလေး၃ယောက်ကတော့ကြောင်သွားရင်းနဲ့မိုင်းဆက်ကြည့်ရလို့ပြောရတယ်။ညနေ၄နာရီလောက်ပါလေ။အဲ့မှာပဲဖြစ်တန်းကြောင်သားကလေးတယောက်ကတော့နေရာမှာပဲဆုံး
တယ်။နောက်မြန်မာနိုင်ငံတဲ့အထယ်ချုပ်စက်ရုံတွေပိတ်ကုန်လို့အလုပ်လက်မဲ့များလာနိုင်ကြအောင်လူသမားတွေကပြောနေပါတယ်။အခုလိုသတင်းလွှားတွေပြီးမှတော့ဗိုလ်ရုညပတ်စင်ကဏ္ဍတွေဖြစ်တဲ့လူထုနဲ့ကျန်းမာရေးဥကြစံတားရဲ့မြမရေးတုံသက်ချက်နောက်အားကစားကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်လိုက်နဲ့ကျွန်တော်ပဲကြောပြပေးပါမယ်ခင်ဗျာ
ရုရှားတို့ရဲ့အပြင်းထန်စစ်တိုက်ထိုးစစ်ဆင်တိုက်ခတ်နေမှုကြောင့်နိုင်ငံအရှေ့ပိုင်းကဘာခူမြို့ကနေယူကရိန်းတပ်ဖွဲ့တွေဆုတ်ခွာပေးရမယ့်အလားအလာရှိတယ်လို့ယူကရိန်းသမ္မတရဲ့အကြံပေးကဒီကနေ့မလ10ရက်နေ့မှာပြောပါတယ်ဒီမျိုးကိုသိမ့်ပိုက်နိုင်ဖို့ရုရှားတို့ကာလရှိကြစူးစမ်းနေတဲ့အပေါ်ယူကရိန်းတပ်ဖွဲ့တွေကအခုချိန်ထိအပြင်းထန်ခုခံကာကွယ်နေတာပါဖြစ်နိုင်ခြေရှိတဲ့လမ်းနီးလမ်းတွေအားလုံးကိုသူတို့စစ်တပ်ကထဲသွင်းစဉ်းစားသွားမယ်အကြောင်းနဲ့တကယ်လို့လိုအပ်မယ်ဆိုရင်တော့ဗျူဟာကြကြတပ်ဖွဲ့တွေကိုဆုတ်ခွာရပါလိမ့်မယ်လို့ပြောပါတယ်သူတို့ရဲ့တပ်ဖွဲ့တွေကိုအလဟတ်အဆက်ဆုံးရှုံးမခံနိုင်ပါဘူးလို့သမ္မတဗလိုဒီမီဇယ်လင်စကီရဲ့စီးပွားရေးအကြံပေးအလက်ဇန်ဒါရူဒင်ယန်စကီက CNN ရုပ်မြင်သံကြားသတင်းဌာနကိုပြောပါတယ်ဒေါနက်စ်ဒေသမှာရှိတဲ့ဘာခူမြို့ကိုသိမ့်ပိုက်နိုင်ဖို့ရုရှားတို့ကလာနေချီပြီးတော့အမြောက်တင်နဲ့ပြစ်ခတ်ထိုးစစ်ဆင်နေပေမဲ့ယူကရိန်းတပ်ဖွဲ့တွေဘက်ကတောင့်ခံပြီးပြန်လည်တိုက်ခိုက်နေတာကြောင့်ဒီတိုက်ပွဲမှာရုရှားတပ်ဖွဲ့တွေအကြီးအကျယ်အထိနာနေပါတယ်ဘာခူမြို့တိုက်ပွဲမှာရုရှားသမ္မတဗလာဒီမီပူတင်နဲ့နှိစက်တဲ့တကြွတထည်တွေတည်ဆောင်ထားတဲ့ဗက်ဂနာအကောင်ဆုံးတပ်သားတွေကိုအသုံးပြုနေတယ်လို့ဆိုပါတယ်ခင်ဗျာ
ဥစပက်ဂစ်စတန်နိုင်ငံတက်စကန်မြို့တော်မှာရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်ကနှစ်နိုင်ငံဆက်ဆံရေးနဲ့ဥပက်ဂစ်စတန်ရဲ့ပြည်တွင်ပြောင်းလဲအစီအစဉ်တွေကိုဆွေးနွေးမှလို့အခုလိုပြောခဲ့ပါတယ်။ဝင်ကြီးဘလင်ကန်ရဲ့ခီးစဉ်တွင်မှာစီးပွားရေးရင်းနှီးမြှုပ်နှံရေးဤပညာနဲ့ပညာရေးစတဲ့ကဏ္ဍတွေပါဝင်နိုင်ငံရေးကိစ္စတွေကိုလည်းဆွေးနွေးကြမယ်လို့ဥပက်ဂစ်စတန်ယာယီနိုင်ငံသားဝင်ကြီးစိုက်ဒော့ဖ်ကပြောပါတယ်။တရားဥပဒေစိုးမိုးရေးလူ့အခွင့်အရေးနဲ့အိန္ဒိယနိုင်ငံတွေနဲ့ရင်းနှီးတဲ့ဆက်ဆံရေးခိုင်မာစေဖို့ရည်ရွယ်တဲ့ဥစပက်ကစ္စတန်သမ္မတမီရာစီယိုယက်ရဲ့ပြုပြင်ပြောင်းလဲမှုအစီအစဉ်ပေါ်မှာအမေရိကန်ဆိုရကဆက်လက်ထောက်ခံနေတဲ့အပေါ်ကျေးဇူးတင်ကြောင်းလဲဥစပက်ကစ္စတန်နိုင်ငံသားယာယီနိုင်ငံသားဝန်ကြီးစိုက်ဒော့ဖ်ကပြောသွားခဲ့ပါတယ်ဝန်ကြီးဘလင်ကန်ဟာအာရှတိုက်လေပိုင်းနိုင်ငံတွေကိုလှည့်လည်သွားရောက်နေတာပါမနစ်အင်ကာနေတုန်းကတော့ကဇက်ကစ္စတန်နိုင်ငံကိုသွားရောက်ခဲ့ပြီးကဇက်ကစ္စတန်ရဲ့လွတ်လပ်ရေးအချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နယ်မြေတည်ထက်ခိုင်မြဲရေးအတွက်ထောက်ခံပေးဖို့တန်တိတန်ချတာကြောင်းပြောခဲ့ပါတယ်ဒါအပြင်ထွက်ပြေးလာတဲ့ရုရှားနိုင်ငံသားတွေကိုအကူအညီပေးတဲ့အတွက်လည်းကျေးဇူးတင်ကြောင်းသူကပြောခဲ့ပါသေးတယ်ခင်ဗျာ
COVID-19 ကာယောဂါဟာတရုတ်နိုင်ငံဝူဟန်တပ်ခွဲကကစတင်ဖြစ်ပေါ်တာဖြစ်နိုင်တယ်လို့အမေရိကန်ပြည်ထောင်စုထောက်လှမ်းရေးဘျူရို FBI အကြီးအကဲကပြောကြားခဲ့တဲ့အပေါ်တရုတ်ကပယ်ချလိုက်ပါတယ် COVID ကာယောဂါဟာဝူဟန်တပ်ခွဲကကစတာအများကြီးဖြစ်နိုင်တယ်လို့ FBI အကြီးအကဲ Christopher Ray ကမနေ့ဖေဖော်ဝါရီလ28ရက်နေ့ကပြောကြားခဲ့တာပါအမေရိကန်ပြည်ထောင်စုအနေနဲ့ COVID-19 ဘယ်ကစတင်ဖြစ်ပေါ်တယ်လဲဆိုတဲ့ဇင်းမြစ်ကိုလိုက်ရှာပြီးနိုင်ငံရေးအမြတ်ထုတ်နေတာကိုရတန်းကရဖို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရာမောင်နှင်းကဒီကနေ့မလ10ရက်နေ့မှာတုံ့ပြန်ပါတယ
်中方坚决反对借溯源问题搞任何形式的政治操弄
အစင်လာအဖြစ်အမေရိကန်ထောက်လှမ်းရေးအတိုင်းဝန်ရဲ့ယူသမှုမရှိခဲ့တာကိုကြည်ကျင်းအဖြစ်အခုလို COVID-19 စတင်ဖြစ်ပေါ်တဲ့ကိစ္စအပေါ်သူတို့ရဲ့သုံးသပ်ချက်ဟာလည်းဘလို့မှယုံကြည်ရနိုင်လောက်တဲ့အခြေအနေမရှိပါဘူးအမေရိကန်အနေနဲ့ကိုဗစ်ဘယ်ကစတင်ဖြစ်ပေါ်ရဲဆိုတဲ့ကိစ္စအပေါ်နိုင်ငံရေးအသုံးချနေတာကိုရပ်တန့်ပြီးသိပ္ပံနည်းကျအချက်အလက်တွေကိုလက်ခံသင့်ပါတယ်လို့ Tuga Biodaraba, Wuhama Shire Dakwagangani, Yuemetave, Virus Po, Apingo Yaldaraha, Kayonga Kuse Pianangeralu, Nenge, Yongjilu Yan and Ejang, American Song and Wunji Tanaya, Tunta Cheku, The Wall Street Janet, Drenza Ma, Tinin Niga, Popjaga Birinama, Effia and Chikegale, Maniga Taman, Jojaga Pipare, American Soya Agency, Tunta Che, Tese Garo, Liwa Sim Chitajang, Tunin, Tede Woman, Jogum Shi Wulu, Effiga and Chike, Christopher Riga, Piobarakame.
American auditor, Tio Ye Saya Comediga, Maniga Sabi, Tione Patate Mahab, you are Tiago, Chama Potue, Churchin to Rue, Mingo Satin, Chana Gebare.
This is an existential struggle over what life will look like in the 21st century.
And the most. Ye Chizon Chigan Lukun Yi, Sonshuame, Chinegale, Shinibare, Tio Communi Patie, Naga, Mienga, Ato, Shimare, Nipina, Absin, Talenti Shunide. အုံလုံးချုပ်စနစ်ကဘာကိုထူထောင်ဖို့ဖြစ်ပါတယ်အဲ့ဒီကဘာမှာလူခွင့်ရေးတွေဟာပါတီဆုံးဖြတ်ချက်တွေအောက်မှာရှိပါတယ်လို့ကော်မတီဥက္ကဋ္ဌရီပက်ဘလစ်ကန်မှမိုက်ကာလဂါကပြောခဲ့တာပါဖိတ်ကြားရတဲ့လူခွင့်ရေးတက်ကြွလှရှားသူတွေနဲ့ရခင်သမ္မတတွေရဲ့အမြင်တွေကိုပြောကြားခဲ့ပြီးမေကွန်းတွေကိုဖြေကြားခဲ့ပါတယ်တရုတ်နိုင်ငံနဲ့အမေရိကန်တို့ဟာပြန်ဆိုင်နေကြတာဖြစ်ပြီးပဋိပက္ အရင်နဲ့ဤပညာကိုလွှဲပြောင်းပေးလိုက်ခြင်းအဖြစ်အမေရိကန်ကကိုယ့်ရဲ့အကဲတာလုံမှုဆုံးရှုံးသွားခဲ့ရတယ်လို့သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေး HR McMaster ကလည်းဝေဖန်ပါတယ်ကော်မတီဖွဲ့ဝင်အတော်များများကတော့ဒီကော်မတီဟာပါတီကြီးနှစ်ရဲ့ပူးပေါင်းဆောင်ရွက်မှုပုံစံဖြစ်တင်တယ်လို့သဘောထားကြပါတယ်ခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19 kHz 15653ညလိုင်းထိုမီတာ25 kHz 11683ညလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူအမေရိကန်တန်ခါနေဗုဒ္ဓနေ့ညပိုင်းသတင်းတွေကိုဆက်လက်ကြည့်ကြပေးနေတာပါခင်ဗျာမြန်မာနိုင်ငံအတွင်းစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာစစ်ရဆူးမှုမြောက်ပင်မဲ့လဲနိုင်ငံတကာကုမ္ပဏီတချို့ကစစ်ကောင်စီအတွက်လေရင်စီတွေတင်ပို့ပေးနေတဲ့အကြောင်း Amnesty International လူခွင့်ရေးအဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ် Amnesty International Global Witness နဲ့ Burma Campaign UK အဖွဲ့တို့ပူးပေါင်းစုံစမ်းပြီးအစီရင်ခံစာထုတ်ပြန်လိုက်တာဖြစ်ပါတယ်ဒီမိုကရေစီရေးတိုက်ပွဲဝင်နေသူတွေနဲ့တိုင်းရင်းသားလူမျိုးစုလက်နက်ကိုင်အဖွဲ့တွေကိုပစ်မှတ်ထားတဲ့စစ်ကောင်စီရဲ့လေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်လေစင်တင်ပို့တာတွေအရေးယူပိတ်ဆို့ဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုနေကြတာပါဒါပေမဲ့လည်းဆက်လက်တင်ပို့နေတဲ့ကုမ္ပဏီတွေထဲမှာထိုင်းအိန္ဒိယဂျပန်ဂရိလက်ဇမ်ဘတ်စင်ကာပူနဲ့ဆွစ်ဇာလန်နိုင်ငံကကုမ္ပဏီတွေပါဝင်တယ်လို့လူခွင့်ရေးအဖွဲ့ရဲ့ကြေညာချက်မှာဖော်ပြပါတယ်စစ်တပ်ကိုလေရင်စီတင်ပို့တာဟာဆီယာဇုံမှုကျွလွန်နိုင်အောင်ထောက်ပံ့ပေးနေတာဖြစ်တဲ့အတွက်လူတွေရဲ့အသက်တွေကိုစီးပွားရေးအကျိုးမြတ်ထက်ပိုပြီးအလေးထားစဉ်းစားဖို့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြတာပါ။ရင်းချိုင်းနဲ့လုံခြုံရေးဆိုင်ရာမြန်မာ Institute MNPS အဖွဲ့ရဲ့စီးရင်နေအရမြန်မာစစ်တပ်ဟာလွန်ခဲ့တဲ့နှစ်နှစ်အတွင်း2021ခုနှစ်မှာလေကြောင်းကနေ104ကြိမ်နဲ့2022ခုနှစ်မှာ243ကြိမ်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်နိုင်ငံတကာကုမ္ပဏီတွေရဲ့မြန်မာနိုင်ငံကိုလေရင်စီရောင်းချတဲ့မှတ်တမ်းအသေးစိတ်ကိုလည်း Amnesty International ရဲ့အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံပိုင်ဆက်ရုံကအမြောက်ပြောင်းတွေကိုမြန်မာစစ်တပ်ကိုတင်ပို့နေပြီးအတိုက်ခံတွေကိုချိန်မိုးရမှာဒီလက်နက်တွေကိုအသုံးပြုနိုင်တယ်လို့တရားမျှတရေးလှုပ်ရှားမှုအဖွဲ့တစ်ခုကသတိပေးလိုက်ပါတယ်2022ခုနှစ်အောက်တိုဘာလမှာနိုင်ငံတော်ပိုင် Yantra India Limited ကုမ္ပဏီကထုတ်လုပ်တဲ့122မီတာအမြောက်ပြောင်းအရေအတွက်20ပို့တဲ့စင်ကိုရရှိကြောင်း Justice for Myanmar GFM အဖွဲ့ကပြောပါတယ်။တန်ဖိုးအဖြစ်ဒေါ်လာ3,300ကျော်ဖော်ပြထားပြီးကွန်ပစ္စည်းလက်ခံတဲ့ကုမ္ပဏီကရန်ကုန်မှာရှိတဲ့ Innovative Industrial Technologies Company Limited ဖြစ်တယ်လို့လည်းဒီအဖွဲ့ကမနေ့မတ်လ10ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။အခုတင်ဆက်တဲ့ပြောင်းတွေကိုစစ်တပ်ရဲ့လက်နက်တွေမှာအသုံးပြုပွဲရှိနိုင်တယ်လို့ဒီ GFM အဖွဲ့ကပြောပါတယ်။အိန္ဒိယဆိုရပိုင် Yantra India Limited ကုမ္ပဏီဟာတနက်ပြောင်းတွေနဲ့တင်ကားပေါ်မှာတက်ဆင်တဲ့လက်နက်တွေလက်နက်ကြီးတွေမှာသုံးတဲ့ပစ္စည်းတွေကိုထုတ်လုပ်တယ်လို့ကုမ္ပဏီရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ
။ဂရိနိုင်ငံမှာခီးသည်တင်ယထာဇီနဲ့ကုန်တင်ယထာဇီမနက်ချင်းဆိုင်တိုက်မီယာကမိလောင်ကျွမ်းခဲ့ပြီးတဲ့နောက်အနည်းဆုံးလူ32ယောက်သေဆုံးခဲ့ပြီး85ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဂရိတာဝန်ရှိသူတွေကဒီကနေ့မနက်မလ17ရက်နေ့မှာပြောပါတယ်။ဒီယထာတိုက်မှုဟာအေသင်မြို့မြောက်ဖက်136မိုင်အကွာ တမ်ပီမြို့မှာဖြစ်သွားခဲ့တာပါ။အင်္ဂါနေ့ညတကောင်မတိုင်ခင်လေးမှာဖြစ်သွားခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်ယထာတွဲအတော်များများလဲလမ်းချော်ပြီးမိလောင်ကုန်တယ်လို့ဆိုပါတယ်။တွန်းကောက်ပျက်စီးနေတဲ့ယထာတွဲတွေကြားကအသက်ရှင်ကျန်ရသူတွေကိုကယ်တင်နိုင်ဖို့ကယ်ဆယ်ရေးဝန်ထမ်းတွေကဒီကနေ့ပုတ်ထိုးနေ့မိုးမလင်းခင်မှာမိထွန်းပြီးညလုံးပေါက်ရှာဖွေခဲ့ကြတယ်လို့ဆိုပါတယ်။ခီးသည်တင်ယထာဟာအေသင်ကနေသက်ဆာလိုနီကီမြို့ကိုသွားနေတဲ့အချိန်မှာတိုက်မိတာဖြစ်ပါတယ်ခင်ဗျာ။
ဂျာမနီကအီရန်တန်တမန်တွေကိုနိုင်ငံတကာနှိမ့်ထုတ်ခဲ့ပြီးသတင်းတစ်ပတ်ကြာမှာအီရန်ကလည်းဂျာမန်တန်တမန်နှစ်ယောက်ကိုနိုင်ငံတကာထွက်သွားဖို့နှိမ့်ထုတ်လိုက်ပါတယ်။ဂျာမနီနိုင်ငံသားဂျက်စမစ်ရှာမတ်ကိုအီရန်နိုင်ငံကတည်ထောင်ပေးခဲ့တာကိုကန့်ကွက်တဲ့အနေနဲ့အီရန်တန်တမန်နှူးကိုဂျာမနီကနှိမ့်ထုတ်ခဲ့တာပါ။ဂျာမနီနိုင်ငံဟာအီရန်နိုင်ငံရဲ့ပြည်တွင်းရေးနဲ့တရားစီရင်မှုကိုဝန်ရောက်ဆက်ဖက်တာဖြစ်တယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူနက်ဆာကန်နာနီကပေါ်ရူနေကပြောခဲ့ပါတယ်။ဒီရန်စီရင်ခံရတဲ့ရှာမက်ထာဘရင်စနစ်ကိုလိုလားတဲ့အဖွဲ့ကလက်နက်ကိုင်အဖွဲ့ကိုခေါင်းဆောင်သူဖြစ်တယ်လို့အီရန်ကစွပ်စွဲပေမဲ့သူ့မိသားစုကတော့ဒါကိုညှင်းဆို့ထားပါတယ်။ရှာမက်ထာမိကုံထုတ်ဆရာအများကြီးရှိတဲ့အချိန်မှာအဖမ်းခံခဲ့ရပြီးမျက်မျှတတတရားတပောင်ရင်ဆိုင်ခဲ့ရတာမဟုတ်ဘူးလို့လည်းဂျာမနီနိုင်ငံသားရေးဝန်ကြီးအန်နာလီနာပယ်ရဘော့ကပြီးခဲ့တဲ့ပတ်စီရင်ခံချက်ချပြီးတဲ့နောက်ပြောခဲ့ပါသေးတယ်ခင်ဗျာ။ဖီယိုအမေရိကန်တန်ရဲ့ဗိုလ်တူညသတင်းတွေကိုကိုစောဝင်းလိုက်နဲ့ကျွန်တော်ပြပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာသတင်းပေးပို့ချက်တွေထဲမှာပထမဆုံးအနေနဲ့နေရပြန်ဖို့ခေါ်နေတာကိုထွက်ပြေးလာသူတချို့ကတန်တရားနဲ့တုတ်ပြန်လိုက်တဲ့သတင်းမှာဆရာနာသိမ့်ပြီး CDM လှူရှားမှုတွေမှာလက်နက်ရှိုင်းရှိုင်းပါဝင်သူတွေကလွှဲရင်ကျန်တဲ့ဆိုးရဝန်ထမ်းတွေပြည်သူတွေနဲ့အနေနဲ့ပြန်လာခြင်းဆက်သွယ်ဖို့စစ်ကောင်စီကကြေညာခဲ့တယ်လို့ထိုင်းနိုင်ငံဆရာမြန်မာတန်ယုံကလည်းသူတို့ကိုဆက်သွယ်နိုင်တယ်လို့ပြောပါတယ်ဒီပေါ်ထိုင်းနိုင်ငံဘက်ရောက်နေကြတဲ့ CDM လုပ်သူတွေဘလို့တုံ့ပြန်တာကိုမအေးမှာပြောပြပေးပါအောင်ခင်ဗျာ
စစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့တိုင်းရင်းသားလက်နက်ကိုင်နယ်မြေတွေအပါအဝင်ထိုင်းနိုင်ငံထဲကိုထွက်ပြေးတိမ်းရှောင်နေသူတွေကိုအထူးတက်ညာစွာဖြေလျှော့ပေးပြီးနေရပြန်နိုင်ကြောင်းစစ်ကောင်စီကကြေညာချက်ထုတ်ပြန်ပြီးပြန်လည်ခေါ်ယူနေပါတယ်မြန်မာနိုင်ငံကနေစိုးရိမ်စိတ်တွေကြောင့်ထိုင်းနိုင်ငံတွင်ထွက်ပြေးတိမ်းရှောင်နေကြတဲ့ဝန်ထမ်းတွေအသိပညာရှင်တွေအတတ်ပညာရှင်တွေတခြားနယ်ပယ်အသီးသီးကပုဂ္ဂိုလ်တွေနိုင်ငံသားတွေအနေနဲ့ကိုယ်ပိုင်စိတ်ဆန္ဒအရနေရက်ကိုပြောင်းရင်လည်းဆိုရင်တန်ယုံကိုဆက်သွယ်ဖို့ဘန်ကောက်မြို့ကမြန်မာတန်ယုံကလည်းအသိပေးစာထုတ်ပြန်ခဲ့ပါတယ်ကိုယ်ခံယူချက်အရစီဒီယန်လုပ်ခဲ့တာဖြစ်ပြီးလှုံ့ဆော်မှုတွေကြောင့်ထွက်လာတာမဟုတ်ဘူးဆိုပြီးလုံးလုံးတည်းထိုင်းနိုင်ငံမှာရောက်ရှိနေတဲ့အစ်မြင့်ပညာရေးဦးစီးဌာနက CDM ဆီယမ်မတူက VOA ကိုအခုလိုပြောပြပါတယ်
။ဒါအဖွဲ့အစားပေါ့နော်ဒီ CRPH to NUG တို့ရဲ့တုံ့ဆောင်မှုကြောင့်လေလုပ်ခဲ့တာမဟုတ်ဘူးဒါလေးမပေါ်ခင်ဒီဟို February တရက်အာနာသိန်းကလေးကကျမတို့ကဓမ္မဆန်မှာရက်တည်ပြီးတော့ဒီအမှန်တရားအတွက်လုပ်ခဲ့တာဖြစ်တဲ့အတွက်ကြောင့်သူရဲ့လုံ့ဆော်မှုကြောင့်လည်းမဟုတ်ဘူးကိုယ့်ရဲ့ယုံကြည်ချက်ကိုယ့်ရဲ့ခိုင်မာတဲ့ဆုံးဖြတ်ချက်နဲ့လုပ်ခဲ့တာဖြစ်တဲ့အတွက်စစ်ကောင်စီရဲ့ဟိုဒီလိုသူတို့အထူးတက်ညာစွာဖြေလျှော့ပေးမယ်လို့နော်သူတို့ကဒီမှာအခက်ခဲတွေကြုံရလို့ပြန်လာချင်တယ်လို့ဒါတွေကိုကျမတို့ကလုံးဝအယုံကြည်မရှိဘူ
းအခြေခံပညာဦးစီးဌာနက CDM ဆီယမ်မတ်တူကလည်းသူတို့အပေါ်ဘလို့ပုံမှန်တင်တဲ့တရားစွဲဆိုထားတယ်လဲဆိုတာအတိအကျမသိကြရတဲ့အတွက်စစ်ကောင်စီရဲ့ဖြေလျှော့မှုကိုယုံကြည်စရာမရှိဘူးလို့လည်းပြောပါတယ်
အဓိကသူတို့ရဲ့ဟိုဘယ်လိုပြောမလဲဖြစ်တယ်ပေါ့နော်ပုံမှန်တင်လာတာဆိုရင်ကျမတို့ဆိုလို့ရှိရင်905ပေါ့နော်905တခုပဲထုတ်ပြန်လာတယ်။နောက်ပိုင်းပုံမှန်ကြီးထုတ်လာတာညကျရင်သူကတည်ရွေမထုတ်ပြန်တော့ကျမရယ်။အဲ့ခါကျတော့သူက short box ဆိုလို့ရှိရင်ကျမတို့ဥပမာတည်ဝင်သွားရပဲထားပါတော့ short box ဆိုသူက905လောက်နဲ့ short box ပြီးနောက်ကရှိရပုံမှန်ကြီးနဲ့ဆက်ဆွဲချက်ထောင်ချမှာလေ။အဲ့လိုမျိုးပြွင့်လင်းနေတာမျိုးရှိရှိနဲ့သူတို့လုတ်ထားတာတခုမှမရှိတဲ့အတွက်အရန်အန်နေအများပါတယ်တည်ဝင်မဲ့လူတွေဆိုရင်လည်းပေါ့နော်။
တဲ့ကြောလှူရှားသူတူကလည်းသူကိုယ်တိုင်တနေ့တည်းမှာပဲလူငိမ့်ချမ်းသာခွင့်နဲ့လွတ်ပြီးညဘက်မှာပြန်ဖန်းခံရတာကိုကြုံခဲ့ရတာကြောင့်ဒီလိုအဖြစ်မျိုးတွေထပ်ကြုံမှာကိုစိုးတယ်ဆိုပြီးအခုလိုပြောပါတယ
်ဟုတ်ကဲ့အရင်တော့ကျွန်တော်ကိုယ်တိုင်ထောင်ရခဲ့တယ်ဘဘူးထောင်မှာပြခဲ့တယ်သူတို့ကိုယ်တိုင်လူငိမ့်ချမ်းသာပြီးတယ်ဒါပေမဲ့အိမ်မလာပြန်ဖန်းတာဘလူပုံနဲ့လာပြန်ဖန်းလဲဆိုတော့905တခုရနေစူးပစ်လိုက်တာဖြစ်တယ်ပြန်နေမှုကြီးကြံနေဆိုပြီးလာပြန်ဖန်းတာအဲ့ဒါကြောင့်သူတို့ပြောတဲ့ဇာတ်အတိုင်းသူကလက်ကလုံးရလုံးမှာဖြေလျှော့မယ်ဆိုတဲ့ဟာကိုတော့သူဖြေလျှော့ပြီးလိုက်မယ်။ဦးကမှကျွန်တော်ဖြစ်သွားလို့ဒီပေါ့905ကိုဖြေလျှော့ပြီးလိုက်တယ်။တခြားပုံမှတ်တက်လိုက်မယ
်။အလားတူတက်ကြွလှူရှားမှုတွေကြောင့်အဖမ်းဆီးခံရသူတွေရှိသလိုအိမ်နေမီးရှို့ခံရတာ၊ချိတ်ပိတ်ခံရတာတွေမိသားစုဝင်တူဦးကစစ်ကောင်စီကိုစန့်ကျင်ရမှာပါဝင်တာတွေကြောင့်
มีตาสุไลทับเยลายาดูเรเลไทยเนี่ยจะมาชีเลยบาร์เลดิลูเรฮาเลเนียเปลี่ยนโบด้วยสุรากูไทยแลนด์นี่จ้าเลยสุบีอารมณ์ทำไมเลวช้าตัวอุโมจูกะคุโรเปียวบาร์เลเยสมุกเอาแต่ผู้สาวเนี่ยสุยะแล้วกูรู้เพราะว่าคุโรตัวขนาดกูใช้ไปคุโรยงจิ้วบีมจ้าจ้ามาบอกกูเอาเลยจ้าตัวไหนเนี่ยอาจารย์มีเนี่ยเนียจงยังไม่จ้าเลยยามานั่งงานนาริกูเสกังสิกาเปลี่ยนคนนี้ไปไหม
อันนี้จู่ก็รอเนี่ยเปลี่ยนโบด้วยส่วนใหญ่สิ่งที่ชินใจมาเลยทำยังมาเนี่ยจะมาหนีทางยัดดีเข้าแค่นี้จะไปไหมแต่ปีนี้ยังมีเนี่ยเปลี่ยนโบก็รอไปพี่นายจะพูดเลยทับยี่ลาดูดีก็จะสู้จะมาเลยใช่เสียหน้าเต็มไปทับยี่แกดูดีเชื่อกูสิ่งของสิ่งนี้เปลี่ยนลาจะบุคนนี้จะมาตั้งแต่ยันเนี่ยต้องเปลี่ยนแกอะไรกูไม่มาจะเปลี่ยนอะไรบ้างอากูรอสกังใจกำลูบมา มีมีอยู่ไม่จังจวัดตาที่ใครติดส่งแกอะไรตัวเรามาสุดท้ายพี่ดูการกู้จัดวิธีไปเว็บชนิดใดที่ตัวเรามามีมีอยู่ไม่ต้องพิมพ์มือเลยชนิดใดจะที่ตั้งพี่ดูเรื่องติดส่งที่ใครมือเลยชนิดไปเลยสี่ลูกชายมือเลยชีเรสกันจังกำลังอยู่ในเรามาเฟอร์ไรล่ากันที่ตั้งกู้ยาวไม่เนี่ยมีแกลูสุดท้ายจังนาเดียวเนี่ยมาเรื่องติดส่งแกอะไรมีมีอยู่ไม่จังคลิงเอรีป่าวเว้นติดส่งนี่เรื่องจังปีบุลาเรื่องกูมาสู้เนี่ยมึงจะเปล่าไปบ้างเนี่ย
สกายจ่ายกำลังมีเนี่ยยังเส้นเชื่อมาเฟบริลล่าหน้าสั่งงานยังไม่ได้ไปงาชัวร์ด้าเลี้ยงเนี่ยกับผู้สัมผัสเชื่อกันในสีลายเนี่ยสีเดลิมยานี่เอาไม่เนี่ยมีเกจามาเลยยันนี่ไปมารอเต็มบางเชื่อว่ากันว่าจังตัวเลยคลิปต้องยังไม่เนี่ยมีเกจามาที่เอาการณ์นี้มาเรียนติดส่งเงินลูกกำลังดีด่าเรียนเตรียมจะจ่ายเพื่อกับคนนั้นจ้ากับฟิวเอโก้เปียบยาวเลยตัวนั้นสั่งงานยันนี่นักจิงกาดีกับผู้สัมผัสกับผู้สัมผัสยานี่สีลายเนี่ยเรียนยังไม่เอ ကျွန်တော်ရေကမနေ့ကမှငါးယောက်ထိရေဗျမနေ့ကဆိုးကြီးပေါ့မိုင်အဲပြီးတော့ကျွန်တော်မနေ့ကိုးနိုင်ွယ်လောက်မှနောက်ထပ်တယောက်ထပ်ထိရေဗျညောင်းရေရတယ်သူကလည်းရသားလေးဗျအဲအဲ့မှာစုစုပေါင်းအဲ့ဒီမှာ6ယောက်ညနေပိုင်းကျတော့ကျွန်တော်ညောင်းစင်းလာရနောက်ဖက်ကနှစ်ဖက်လာနှစ်ဖက်လုံးကဝေးတာပေါ့ဗျာနော်အဲ့လောက်ပဲဝေးတယ်ဒီမောင်ကြီးရွာကဟိုအဲကလေး၃ယောက်ပေါ့နော်အမကလေး၃ယောက်ကတော ကျွန်တော်ကအိမ်နေတည့်ရတယ်မနေ့ခင်းမိုင်းမှာ၆ရောက်ပေါ့နော်ညနေပိုင်းမှာ၃ရောက်ကိုရောက်ထိကြဗျအဲကျွန်တော်ကလေးနှစ်ယောက်ကသူအဲကလေး၃ရောက်ထိကြကနှစ်ယောက်ကညီကိုနှစ်ယောက်ပေါ့ညီကိုနှစ်ယောက်ကတော့တပြိုင်နက်ထိရပုံစံရှိရယ်မိုင်းမှာပဲသူညီလေးဖြစ်တဲ့လေးတန်းကျောင်းသားလေးကတော့သူကအဲကတော့ကြီးထန်နေပေါ့ဗျ
မိုင်းထိတဲ့ကလေးတွေကသင်္ဘောင်းကျင်းရွာကအသက်15နှစ်အရွယ်မောင်ဖြိုးဝေအောင်မောင်ပိုင်ဆိုးနဲ့အသက်10နှစ်အရွယ်မောင်တုပ်ဘောတို့ဖြစ်ပြီးတော့မောင်ဖြိုးဝေအောင်ကတော့မိုင်းထိတဲ့နေရာမှာရင်တည်ဆုံးခဲ့တာပါသူရဲ့ညီဖြစ်တဲ့မောင်တုပ်ဘောဟာလည်းဒဏ်ရာအပြင်းထန်ရခဲ့တယ်လို့ရေးသားကံတွေကပြောပြပါတယ်
မိုင်းထိတဲ့လူနာတွေဟာကမ်းဘလူကရင်တရားဆေးရုံမှာဆေးကူသားမှုခံယူနေကြပါတယ်အခုမြေမြုံမိုင်းပောက်ကွဲခဲ့တဲ့ခြေရွာတွေဘက်မှာတိုက်ပွဲဖြစ်တာမျိုးမရှိပေမဲ့စစ်တပ်ရဲ့ဆေးရေးလှုပ်ရှားမှုတွေကတော့ရှိနေပါတယ်ပောက်ကွဲခဲ့တဲ့မိုင်းတွေကိုဘယ်သူထောင်တယ်လဲဆိုတာကိုတော့အတိအကျမပြောနိုင်ပါဘူးဒေသခံတွေအပြောအရကတော့ညောင်စင်ရွာနဲ့တင်ပေါင်းချင်းခြေရွာတွေဟာဖြူစောထိခြေရွာတွေဖ ye fue bona ti tu ka we ye fue ri ya thong le so yin na tu di ta gan ni ti pi da myo shi le bo ya be ne ya be ne ya ma twa ne mai thong tha le bo ya an dai me di ai nyaw sin ne di ti maung nyin na phit twa le kai ka lo ti pi tha ni ma shi lu lo pyo le bo ya naw mai
February la 26 ye ni ka de ga nyaw sin ywa ne tin maung chin ywa ga di ta gan ri ko ywa phye ma thwat ja bo atwet pyu so thi ri ga pyo pi lo che ywa re ma ma ni ye lo thwat twa de tu ri ko le phan si mu ri shi le lo di ta gan ri ga pyo pya ba de အခုလိုဒေသခံပြည်သူတွေမိုင်းထိတေဆုံးတာတွေရှိနေတာကြောင့်ရွာသူရွာသားတွေကတော့ကြောက်လန့်နေကြတယ်လို့ကိုအနန္ဒာကအခုလိုပြောပြပါဗ
ျ။ကိုအမလေးရဲ့ညောင်စင်သားမှဒီလိုဖြစ်သွားတဲ့နောက်ပိုင်းမှာသူတို့ဒီရွာပြင်ကိုမထွက်ရဲဘူးပေါ့ဗျာ။တချို့ကလည်းဒီရွာနားမှာမနေရဲလို့ဖတ်သွားမယ်လို့တဲ့အထီတောင်ဖြစ်တယ်ပေါ့နော်မိုင်း။ရွာထဲကတော့လုံးဝပေါ့ဒီပြူတွေကရွာသူရွာသားတွေရွာပြင်ထွက်မခံဘူးပြီးတော့တခြားအနေအထားတွေလည်းသွားမခံဘူးလို့ပြောရပေါ့ဗျာ။ရွာသူရွာသားတွေကိုချုပ်ထားတဲ့သဘောပေါ့ဗျာ
။ February 17ရက်နေ့လောက်ကကမ်းမလူမျိုးနဲ့အင်းလေကြီးကျေးရွာကိုဝင်ခဲ့တဲ့စစ်တပ်ဟာလည်းရွာထဲကနေပြန်ထွက်ချိန်လူနေအိမ်တွေမှာမင်းမြုံမိုင်းတွေထောင်ထားခဲ့တာကြောင့်စစ်တပ်တွေပြန်ထွက်သွားချိန်မှာဒေသခံတွေရွာရဲပြန်ဝင်နိုင်ဖို့အတွက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကမိုင်းတွေကိုရှင်းလင်းခဲ့ကြရပါတယ်။ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကလည်းမင်းမြုံမိုင်းထောင်တာတွေရှိပေမဲ့သူတို့မိုင်းထောင်နေဆိုရင်ပြည်သူတွေကိုမိုင်းရှိတဲ့နေရာတွေကိုမသွားဖို့တတိပေးတယ်လို့ဒေသခံတွေကပြောကြပါရဲ့ရှင်
။စကိုင်းတိုင်းက 干部里面那边嘛，也没有买账。现在讲呢，都得送给阿拉八万，得送提开天亚木人呢，所以木今年的青年那个没送面膜，就别给他吧。阿古罗，你妈那年的退休使用的备用路，阿米阿比老了没心里加倍，一对三米阿兰人的青年的嘛。你妈那年嘛，那年家没得谁对过，就老背你的。退休使用的，他苦逼的苦背你的对，老他妈的。阿米阿比老了没偏没能够无敌你的路。老他妈是啊，破的个，这里背来吧嘞。老了没撇多的，老他妈的你呢？老车老偏阿不，没一样的，前年没有九年阿的路嘞，输吧嘞。香港阿拉的，这天个过西都比较背包，看呀。
阿拉南岸去晒 ，Prime 公里转，我车如果走路背你嘞，水皮大，瓦的什么种啊？退休使用内容哈，抽退或者得瑞，他们阿罗拉讲。明年飞往伊拉那些西安那个阿比贝来吧嘞，老多马叔叔帮那长久老干那家嘞，都有那个打牌 ，GDING 呢 ，GYN 三，再有那酷狗贝来的皮包嘞。现在阿那对面的老马，那个那个南面几只队面马那个这个呢，他皮皮脱光那家吧嘞。那是那个那个公里里马查嘞，太久马里，伊不拉马奥拉皮多罗马姆，伊老板输赢不输了，奶奶路嘞，多少姆里心里吧嘞。那个家个阿马的这奥拉里，他们也都不输赢。使用被逮捕的将，罗德玛顶起比老松手难将，罗德玛也要破这个看门查话嘞。马德里的库雷个奥拉瑞古低档球路的使用的不比罗提卡难打过，对西尼纽多罗德玛他们个面破就 SDUM 也当西都到没有一个库路表表话嘞。
这个拓宽门都表了，不然你阿龙拓宽门，这长奥拉的 AB 使用的里面上难无数路线了，顶起的罗德玛的啊，罗德玛都撇倒了，都有啥的些。
他们的车上了 ,brand cool, you know, the car, the choke, 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 the
其实那个你脱款没留表的钱嘛，本来嘛个咯，那他们说都买些那个嘛，比脱单没留多表的，现在不然的啊咯，脱款不变什么的，就真正是脱款不这个三百三六的，都脱款多的钱嘛，然后才奥拉的，以前的你他没有他不留来的，完了还有奥拉的养少来的，都加。
这个路时间呢，明年三月的龙岩的股，比如你呢，也有南部三月多买时间的股嘞 ，SDUM 也打完西头个，可留表吧嘞。
怎么都来这么讲的嘛？的老百姓脱垮了，那不得了。另外，的不然你在啥商业商业，你另外没吃的哦。现在水奥呢，的怎么讲呢？不然你呢，自家表下来吃的，你那是保定的也下来吃的。因为怕雪呢，就怎么都怕了，讲到阿拉尼马路，怎么都怕他变没有阿拉我对他距离距离路线。的不然你那个，就瞬间脱垮来看嘛。啊，的掌握用掌握他们的许个车段啦，没有的走路线了，就嘛路啊，不然我塞来的哦，的单车啦，的跑车啦，都弄不完了。
飞过那陕西一个被定来的 GDING 呢，几万三石油哈，但是呀，破 series 个被定将沙丁给被卖，也以被马拉比被的拉出了，老多马里不干，没底气也包。老多马里个老头呢，记得也是个比，要几多没事的包，几万三石油也温暖度个苦路表完了。
个了，这边呢也钱嘛不咯，费用啊，有平常一差别钱嘛，有稍微那里收入一些，那就阿妹，阿老老妹批多阿多米阿不咯，那就阿妹，那就叫了嘞，那啥费用呢嘛，老妹少加嘞，就叫嘞那边加嘞不咯，老少老米阿加，那边加，就这边要奖励不咯，啊奖励就讲收入一些，也要看开多嘞，你啥都批多嘞，费用费用农业费呢呀，那奖励么靠加。我们就吃做大家云南的这个这里有提开不少事业，不然恁那没得事业。
乌布里亚苏因恁那吉老拉萨都拿比亚马匹被卖，啊，可老多毛人恁那不能拉萨，你那亚西的苏拉罗没得亚吧？啊，全部人家是开那楼卡拉萨港本撇达，得抢西班牙三亚皮内姆的奖，老多毛人呢使用的价格比不卡的嘞，不免拉你玩了，怎么样？
你妈那个嘞，那个家的是退休使用的，这苦逼这苦白工了。老了没瑞吃过米的，老了没一段三米拉那大哥，故事就表表给他吧。故事比了，现在有路表来木匠，一下来那个，第二两个嘛，干脆去县里来讲吧。第二两个那个嘛，十八岁当地的，一下把木表的那个，勇敢去县里讲吧嘞。 ဥဒုရာသီပြောင်းလဲမှုရဲ့တည်ရမှုကြောင့်ရေရှားလာတဲ့သီရိလင်္ကာမှာလယ်သမားတွေက digital နည်းပညာကိုသုံးပြီးဖြည့်ရှင်းနေကြတာပါဒီနည်းပညာကိုဘယ်လိုအသုံးချနေသလဲဆိုတာ AP သတင်းကိုအခြေခံပြီးနားလောင်ကပြောပြပေးပါအောင်ခင်ဗျာ
မြကန်းကစပားစိုက်တောင်းတွေဟာမိုးနေတဲ့ဒဏ်နဲ့ရင်ဆိုင်လာတာနှစ်တွေနဲ့ခြေပါပြီဒီလိုရေတွေလုံလောက်အောင်မရတဲ့အတွက်တောင်းတွေရဲ့လူနေမှုဘဝလည်းအတော့ကိုထိခိုက်လာပါတယ်ရာသီဥတုအခြေအနေကြိုတင်ခံမှန်းဖို့ပို့ပြီးတော့ခက်ခဲလာချိန်မှာတော့လှဲတဲ့ရေသွင်းပြီးစပားစိုက်တဲ့ရိုးရာနီလန်းတွေဟာရေရှည်ခံမဲ့နည်းတွေမဟုတ်တော့ဘူးဆိုတာကိုသဘောပေါက်လာကြပါတယ်ရေတွေရှားလာတဲ့အချိန်မျိုးမှာဆိုရင်လဲစပားကင်းတွေတဲ့ရေသွဲဖို့မဖြစ်နိုင်ပါဘူးဥတုရာသီဖောက်ပြန်မှုကြောင့်စပားစိုက်ဖို့မိုးရေအလုံးလောက်မရတဲ့တောင်းတွေထဲမှာမလ်ဝါဒူမီဝမ်ဟေကလေယာအလုံးနဲ့အသက်မွေးလာတာနှစ်ပေါင်း20ကျော်ပြီဖြစ်တဲ့ကလေးနှစ်ယောက်မိခင်ရာမာနီပီရာလည်းပါဝင်ပါတယ
်။ဒေးစကူနီကဘီယာပရာဆာကူနိုတက်တရမ
ဥရူယာဒီဖောက်ပြန်မှုကြောင့်မိုးမရောရင်လေသမားတွေလည်းစပားဆိုင်ကြမှာမဟုတ်ပါဘူး။ရေမလာဘူးလို့လေသမားတွေကပြောပါတယ်။ဒါကြောင့်စိုက်ပျိုးရေးလုပ်ငန်းလည်းရပ်သွားပါတယ
်။ရေမလုံလောက်တဲ့ပြဿနာကိုကျော်လွှားနိုင်ဖို့ကုလသမဂ္ဂစာနာရိတ်ခအစီအစဉ် FAO ကဝေဖို့ဆိုတဲ့ digital နည်းပညာတစ်ခုကိုတည်ထွင်လိုက်ပါတယ်။တောင်သူတွေလိုအပ်တဲ့ရေတွေကို digital နည်းပညာနဲ့သတင်းပေးရင်ရေအရင်းအမြစ်တွေစီမံခန့်ခွဲပေးမဲ့နည်းပညာဖြစ်ပါတယ်။ satellite ဂျူရူကမြေပြင်ပုံရိပ်တွေကိုဝေဖို့နည်းပညာကထပ်မံကြည့်ရှုပြီးတော့မိုးရွာနိုင်တဲ့အခြေအနေ၊ရေငွေ့ပြန်နိုင်မှုနဲ့မိုးရေချိန်ပမာဏစတဲ့သတင်းအချက်အလက်တွေကိုအချိန်နဲ့တပြေးညီထုတ်ပေးပါတယ်။မာလဝတူယာဆောက်တဲ့မြဝါမှာတော့မြေအောက်ပေ100လောက်အထိကြီးနိုင်ပြီးတနင်္ဂနွေလုံးအတိုင်းတာနဲ့ဆိုရင်တော့ပေ300ကျော်လောက်ကရေအရင်းအမြစ်ကိုသိနိုင်ပါတယ်။ဥဒုရာသီဖောက်ပြန်မှုကြောင့်မိုးခေါင်ရေရှားတာ၊ရေကြီးရေရှာနိုင်တာစတဲ့သဘာဝဘေးဒဏ်တွေပေါက်ပေါက်နေချိန်မှာအခုလိုစိတ်ချရတဲ့ data အချက်အလက်တွေကြောင့်တောင်သူတွေလည်းရေအနေအထားပေါ်မှုတည်ပြီးတော့စိုက်ပျိုးမဲ့အချိန်ကိုမမှန်ကန်ကန်ဆုံးဖြတ်ချက်ချနိုင်ပါတယ်။ဝေပိုကရတဲ့ data အချက်အလက်တွေကိုလယ်သမားတွေအသုံးချနိုင်အောင်ဒေသန္တရဆယ်မြောင်းအရာရှိတွေကို FAO ကလေ့ကျင့်သင်ကြားပေးပါတယ
်။ဆောင်းရိုင်းတော့ကတော့တောင်သူတွေကတရားစီလုံးအတွက်တင်းနှံတွေကိုတပြိုင်တည်းစိုက်ကြပါတယ်။အခုတော့ကြတော့တင်းနှံတွေထပ်ဆိုင်မယ်ဆိုရင်အချိန်နဲ့နဲ့ယူပြီးတော့မှစိုက်ကြပါတော့တယ်။နောက်ပိုင်းမှစရင်ရေပိုရတော့အဲ့ဒီမြေကတင်းနှံတွေပိုထွက်ပါတယ
်။ဒီလို data အချက်အလက်တွေကြောင့်ရောဆယ်မြောင်းအရာရှိတွေရဲ့အခုအညီတွေကြောင့်မှမာလ်ဝါတူမြေဝန်းကတောင်သူတွေဟာရေကိုဘလို့စီမံခန့်ခွဲအသုံးချမယ်ဆိုတာသဘောပေါက်လာပြီးတော့ရေသိပ်သုံးစရာမလိုပဲတင်းနှံတွေလည်းအထွက်တိုးလာစေပါတယ်
။ Unando Gutuna Unando Akela
နေသမားတွေနဲ့ဒါကိုပိုးပြီးသဘောပေါက်လာကြပါပြီ။ဒီနီလန်းတွေကြောင့်တင်းနှံတွေလည်းအထက်တိုးလာပါတယ်။အရင်တုန်းကတော့မြောင်းထဲကရေကိုသွဲပြီးတောက်ပါတယ်။စပားကင်းနဲ့ရေသွင်းတာတိတ်ပြီးများသွားရင်ဘွက်တွေပေါက်လာတတ်ပါတယ်။ဒါကြောင့်စပားကင်းထဲကနွားချီတွေလည်းရေနဲ့ပါသွားတတ်တဲ့အတွက်စပန်းနှံတွေမအောင်တတ်ပါဘူး။ဒီတော့စပားလည်းထင်သလောက်မထွက်တော့ပါဘူး။တောင်သူတွေကတော့ရေရှိရင်စပားထွက်မှာပဲလို့ထင်တတ်ကြပါတယ
်။ဆယ်မြောင်းဝန်ကြီးဌာနအပါအဝင်တိရိလင်ကအစိုးရအေဂျင်စီတွေမှာဝေပိုဒီဂျစ်တယ်နည်းပညာကိုနိုင်ငံတော်အဆင့်အနေနဲ့အသုံးချနေပါတယ်။အထူးသဖြင့်ဆယ်မြောင်းဝန်ကြီးဌာနကဝေပို data တွေကိုစုဆောင်ပြီးတော့ရေအရင်းအမြစ်စီမံခန့်ခွဲရေးအတွက်အသုံးပြုနေတာပါ။တရီလင်္ကာနိုင်ငံမှာရေနဲ့တဘာဝရင်းမြစ်တွေပုံမကောင်းမွန်စွာစီမံခန့်ခွဲနိုင်အောင်လို့ FAO ကတရီလင်္ကာအစိုးရနဲ့ပူးပေါင်းဆောင်ရွက်နေပါတယ
်။
တရီလင်္ကာနိုင်ငံမှာဆယ်မြောင်းတွေကရေတွေကိုအလွန်အကျွံအသုံးပြုနေကြတာအလေးနဲ့ထားရမယ့်ကိစ္စဖြစ်ပါတယ်။FAO ကလည်းရေတွေကိုပုံမှန်ကောင်းမွန်စွာဖြန့်ဝေပေးနိုင်မယ့်စနစ်တွေကိုမိတ်ဆက်ပေးဖို့စီစဉ်ထားပါတယ်။နိုင်ငံသွင်းကလေယာဉ်မြေတွေမှာရေကိုထိရောက်စွာအသုံးချနိုင်အောင်လည်းလုပ်သွားမှာဖြစ်ပါတယ်။ရေရင်းမြစ်တွေပုံမှန်ကောင်းမွန်စွာစီမံခန့်ခွဲနိုင်တဲ့နည်းပညာတွေကိုကျွန်တော်တို့ပုံမှန်လေ့ကျင့်သင်ကြားပေးသွားမှာပါ။ရေစီမံခန့်ခွဲရေးမှာဒီနည်းပညာနဲ့ data အချက်အလက်တွေကသိသာထင်ရှားတဲ့အခန်းကဏ္ဍမှာရှိနေပါတယ်။တရီလင်္ကာအစိုးရအတွက်လိုအပ်တဲ့ကျွမ်းကျင်မှုတွေရအောင်FAO နဲ့ကမ္ဘာပညာရှင်တွေပူးပေါင်းလုပ်ကိုင်သွားမှာပါ
။ဝေပိုရဲ့ data အချက်အလက်တွေကို Knowing Water Better ဆိုတဲ့ FAO ရဲ့ project ကနေရယူနိုင်ပါတယ်။ဒီ project ကတော့သီရိလင်္ကာ၊စီနီဂေါနဲ့ရဝန္ဒာနိုင်ငံမှာဥဒုရာသီဖောက်ပြန်မှုနဲ့တဟဆာသာချက်အောင်စားနပ်ရိက္ခာလုံလောက်မှုရှိလာအောင်ဆောင်ရွက်တဲ့နေရာမှာအရေးကြီးတဲ့ရေအရင်းအမြစ်နဲ့ရေစီမံခန့်ခွဲမှုတွေပုံမကောင်းမလာအောင်ရည်ရွယ်ဆောင်ရွက်နေတဲ့လုပ်ငန်းလေးဖြစ်ပါတယ်။ကျွန်မနှံလာပ
ါ။ဥဒုရာသီပြောင်းလဲမှုကြောင့်ရေရှားလာတာကိုသီရိလင်္ကာလယ်သမားတွေဖြစ်ရှင်းနေရတာနှစ်လောက်ပြောပြခဲ့တာပါ။ဗိုလ်ထုညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ဒါပေမဲ့မကြာခင်ဒုတိယပိုင်းမှာဗိုလ်ထုညပတ်စင်ကဏ္ဍတွေဆက်လာဖို့ရှိသေးတာမို့နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။ VOE အစီအစဉ်တွေကို Radio Yuvendan ကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်။ VOE မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါတယ
် VOE American သားရဲ့ဗိုလ်ဒုညအပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တရက်ထုတ်လွှင့်ပေးနေပါတယ်အခုမကြာခင်မှာတော့ဗိုလ်ဒုညတိုင်းပြောပြနေကြဒေါက်တာသန့်စော်ရဲ့လူထုနဲ့ကျမ်းမာရေးဦးကျော်စံသားရဲ့မြမရေးသုံးသက်ချက်နောက်ကိုရနေရဲ့အာကစားခဏတွေကိုဆက်ပြီးတော့နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့အပတ်စဉ်လူထုနဲ့ကျမ်းမာရေးခဏပါကင်ဆာယောဂါကာကွယ်ရေးအကြောင်းပြောပြထားပါတယ်ကျမ်းမာရေးအတွက်ယောဂါကိုကြိုတင်ကာကွယ်တာဟာကုသတာထက်ပိုပြီးကောင်းမွန်တာကြောင့်ကင်ဆာယောဂါတွေကိုကြိုတင်ကာကွယ်ထားကြဖို့လိုပါတယ်ယောဂါဖြစ်မဖြစ်စောစောသိအောင်စစ်ဆေးဖော်ထုတ်ပြီးကုသမှုတွေကိုအချိန်မီခံယူနိုင်မယ်ဆိုရင်ကင်ဆာယောဂါရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုလျှော့ချနိုင်မှာဖြစ်တယ်လို့ကင်ဆာယောဂါကျွမ်းကျင်သူတွေကပြောပါတယ်ဒေါက်တာသန့်စောကပြောပြပေးပါအောင်ခင်ဗျာ
ယောဂာနေ့ဖြစ်သက်မှတ်ပြီးကင်ဆာယောဂာနဲ့ပတ်သက်တဲ့ campaign တွေကိုနှစ်စဉ်ကျင်းပပြုလုပ်ခဲ့တဲ့နေရာမှာဒီနေ့ဖေဖော်ဝါရီလ၄ရက်နေ့မှာရောကင်ဆာယောဂာနဲ့ပတ်သက်တဲ့ blue campaign မျိုးကိုပြုလုပ်ခဲ့ပါတယ်လို့မြင်ကြတဲ့အခါရှောင်းနေစီကင်ဆာ foundation ဥက္ကဋ္ဌဖြစ်သူကင်ဆာယောဂာထုကူဆရာဝန်ကြီးဗမောက္ခဒေါက်တာတော်ရင်ထွန်းကအခုလိုပြောပါတယ်အဲ့
မင်္ဂလာပါနှစ်စဉ်ဖေဖော်ဝါရီလ၄ရက်နေ့ကျောင်းအတိုင်းမှာကမ္ဘာကင်ဆာယောဂာနေ့ရက်လို့သတ်မှတ်ခဲ့ပြီးတော့ကမ္ဘာတစ်ဝန်းလုံးမှာရှိတဲ့လူသားတွေအားလုံးကင်ဆာကင်းဝေးမှုအတွက်ကို Union International Cancer Control လို့ခေါ်တဲ့နိုင်ငံတကာကင်ဆာထိန်းချုပ်ရေးဌာနကနေပြီးတော့အစိုးရအဖွဲ့အစည်းတွေအစိုးရမဟုတ်တော့အဖွဲ့အစည်းတွေလူမျိုးရေးအဖွဲ့အစည်းတွေအားလုံးကိုတိုက်တွန်းနှိုးဆော်ပြီးတော့ကင်ဆာထိန်းချုပ်ရေး campaign မျိုးစုံကိုကျင်းပလာခဲ့ပါတယ်2020နဲ့နှစ်ကစပြီးတော့ Close the Gap campaign အတွက်အမည်သတ်မှတ်ပြီးတော့ဆောင်ရွက်လာတာတဘောကတော့ Close the Gap ဆိုတာတော့gap ပေါ့ကောင်းချက်တွေ quality တွေကိုတက်နိုင်များဖြည့်ဆည်းဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်လာတာ၃နှစ် campaign ဖြစ်ပါတယ်။ဒါကြောင့်မို့ဒီနှစ်ကတော့2023ကတော့ဒုတိယနှစ် campaign ဖြစ်ပါတယ်။
တခြားယောဂါတွေလိုပဲကင်ဆာယောဂါဟာလည်းကြိုတင်ကာကွယ်ခြင်းဟာကုသခြင်းထက်ပိုပြီးကောင်းမွန်တာပါ။ကင်ဆာယောဂါကိုကြိုတင်ကာကွယ်နိုင်မှုအတွက်ဘာတွေလှုပ်ဆောင်သင့်လဲဆိုတာကိုရှီယောင်နင်းစီကင်ဆာ Foundation အတွင်းရေးမှူးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်။ကင်ဆာယောဂါနေအခမ်းအနားမှာရှီယောင်နင်းစီကင်ဆာ Foundation နေနဲ့ရင်သားကင်ဆာလူနာများပတ်မိုးသူများအဖွဲ့ပန်းလိုက်ဆေးယုံ Rush Comedy တို့ ਨੇ ပူးပေါင်းပြီးတော့ဒီကင်ဆာယောဂါကာကွယ်ရေးဆော့ဆစ်ဆိုတာတွေ့ရှိရတဲ့နီးလန်းတွေကိုဘယ်နည်းနေနဲ့ဒီအများပြည်သူတွေကိုသိရှိအောင်เนาะပြောကြမလဲဆိုတာကိုအုပ်စု group ဖွဲ့ပြီးတော့ကျွန်တော်တို့ဆွေးနွေးပြီးတော့ဆောင်ရွက်တာလေးအဓိကထားလုပ်ပါတယ်เนาะအဲ့တော့ဒီလိုအဖွဲ့တွေခွဲပြီးတော့ဒီဆွေးနွေးတာမျိုးမပြုတ်လုပ်ခင်မှာကျွန်တော်တို့5 km လမ်းလျှောက်ရပါတယ်ဒီလမ်းလျှောက်တာဆိုလို့ရှိရင်ကျွန်တော်တို့ healthy lifestyle ပေါ့เนาะကိုယ့်ရဲ့တကူကြီးကျန်းမာရေးအတွက်မှာကိုလက်လှုပ်ရှားမှုကမဖြစ်မနေပါဝင်ပါတယ်နောက်တစ်ခါကင်ဆာကာကွယ်ရေးအတွက်မှာလည်းဒီကိုလက်လှုပ်ရှားလှုပ်တာဟာအရေးကြီးတဲ့အတွက်ကြောင့်မလို့ဆရာတို့ရဲ့ဒီကင်ဆာယောဂါကာကွယ်ရေးဆော့ဆူတာတွေ့ရှိရေးအချက်လက်တွေကိုမဆွေးနွေးမိမှာဆရာတို့ပါဝင်တဲ့လူပေါင်း200လောက်နီးနီးရဆိုလို့ရှိရင်ကျွန်တော်တို့5ကီလိုမီတာလမ်းလျှောက်တာကိုအရင်ဆုံးဆောင်ရွက်ပါတယ်ပြီးတဲ့အခါမှာဆရာတို့ဒီကျန်းမာစွာနေထိုင်စားသောက်ရေးအဖွဲ့နောက်တစ်ခါဒီအဖြစ်များဆုံးဖြစ်တဲ့ရင်သားကင်ဆာ၊သိန်းကောင်းကင်ဆာ၊ဥမာကြီးနဲ့အစာဟောင်းကင်ဆာ၊အသည်ကင်ဆာ၊နောက်တစ်ခါကရင်ကင်ဆာစသည်အပြင်အဖွဲ့တွေဖွဲ့ပြီးတော့ဒီကင်ဆာယောဂါကိုစောစီးစွာတွေးရှိရေးနောက်တစ်ခါကာကွယ်ရေးနည်းလမ်းတွေကိုဆွေးနွေးကြပါတယ
်ကင်ဆာယောဂါကိုကုသအောင်မြင်ထားတဲ့သူတွေကလည်းကင်ဆာယောဂါကိုကြိုတင်ကာကွယ်ထားကြဖို့နဲ့ယောဂါဖြစ်ရင်စောစောသိအောင်စစ်ဆေးဖော်ထုတ်ပြီးကုသမှုတွေကိုအချိန်မီခံယူကြဖို့သူတို့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပြပါတယ
်ကျမနာမည်ကတော်တင်နေခိုင်ပါရှင်ကျမရဲ့အသက်ကတော့ခု59နှစ်ရှိပါပြီလွန်ခဲ့တဲ့9နှစ်အသက်54နှစ်လောက်ကကျမကင်ဆာဝေဒနာကိုစပြီးတော့ခံစားခဲ့ရပါတယ်ကျမကင်ဆာဝေဒနာလို့သိတဲ့အကြောင်းအရာတော့ကျမဝင်းသွားတဲ့အခါမှာသွေးပါလာတာကိုကျမတွေ့ရပါတယ်အဲ့မှာကျမဟိုဆွေမျိုးနှိစက်တွေအပေါင်းအသင်းနေရာနေပြီးတော့ကျမကိုဟိုဗမာစည်းပေါ့နော်အဲ့မိခွင်းကမုန်းကိုတကြားရင်နဲ့တောက်တို့သမော့ရွက်ကိုရင်ညှစ်ပြီးတော့တောက်တို့ပြောပါတယ်ပြောတော့ကျမအဲ့ဒီဈေးတွေနဲ့လှုပ်လိုက်တယ်ကျမ3လကြာသွားပါတယ်အဲ့ဒီကြားထဲမှာကျမဆရာဝန်နဲ့ပြပါတယ်ဆရာဝန်နဲ့ပြတော့လေသူ့ဝန်ကမရက်ပါဘူးမရက်ဘဲနဲ့ဖြစ်တော့ကျမသမားတော်နဲ့ပြပါတယ်သမားတော်နဲ့ကျမတပတ်ကြာပါတယ်အဲ့မှာဥမာကြီးမှန်မြောင်သမားတော်ကကြည်ခိုင်းပါတယ်အဲ့လိုဥမာကြီးမှန်မြောင်အဖြေရတာနဲ့ကျမခွဲစိတ်ဆရာဝန်စီကိုတန်းပြီးတော့လှုပ်ပါတယ်ခွဲစိတ်ဆရာဝန်နဲ့ကျမခွဲစိတ်ကူတာပါတယ်ခွဲစိတ်ကူတာပြီးတော့ကျမဆေးသွင်းမှုအခြေအနေကိုရောက်လာပါတယ်အဲ့ဒီခါမှာကျမဆေးစသွင်းရပါတယ်ဆေး6ကြိမ်ကျမသွင်းခဲ့ရပါတယ်ရှင်အ ဲ့လို16ကြိမ်တွင်းပြီးတဲ့အချိန်ကနေစပြီးကျမရက်ချင်းတွေကိုလည်းအခု9နှစ်အတွင်းမှာကျမတပတ်မှမပြတ်ခဲ့ပါဘူးကျမရက်ချင်းတိုင်းကိုကျမအခုချိန်ထိပဲရောက်လာပါတယ်ကျမအခုကျညာမမနဲ့ကျမတတ်နိုင်သလောက်လုပ်တွေကိုလုပ်နိုင်ပါလိမ့်ရှင
်အမအရင်ကလည်းဖြစ်ထားတာဆိုတော့ကျမလည်းကြောက်ပြီးတော့ပေါ့တိတိချင်းပဲလုပ်လိုက်တယ်ပေါ့ကျမအမဗမာဆရာနဲ့ကုလိုက်တော့တစ်နှစ်ခွဲလောက်ကြာသွားပါတယ်တစ်နှစ်ခွဲလောက်ကြာသွားတော့အချိန်တွေတော်တော်ဆိုးသွားပါတယ်ကိစ္စအဆင့်တုံးရောက်သွားပါတယ်ကျမကလည်းအဲ့လိုဖြစ်မှကြောက်လို့ကျမလည်းအားချင်းတိတိချင်းပဲလုပ်လိုက်တာပေါ့နော်အဲ့ချိန်မှာဖြတ်တောက်ပြီးတဲ့အခါမှာကျမရဲ့ရင်သာကိစ္စဖြစ်တယ်ဆိုတော့ကိစ္စစည်းသွင်းရမယ်လို့ပြောပါတယ်ပြောတော့ကျမတို့ကအောက်ခြေဝင်ထဲမှာအောက်ခြေဝင်ထဲဆိုတော့ကိစ္စစည်းသွင်းဖို့ကကျမတို့မတက်နိုင်ပါဘူးမတက်နိုင်တဲ့အတွက်ဈေးရုံပေါ့နော်လက်စမာလူတွေနဲ့ဈေးရုံတက်တဲ့လူနာချင်းချင်းကကျမတို့ပေါ့ဟိုခြေရောက်နှင်းစီပေါ့ပေါ့ပေါ်ရရှိမှာပေါ့ကိစ္စစည်းပေါ့နော်အခမဲ့ပေါ့နော်ကုသပေးနေတယ်ဆိုတော့တီတီချင်းမဲ့အရန်ဝမ်းတောင်ဝမ်းမြောက်နေပါလေအဲ့တော့ကျမလည်းအားကိုးတကြီးနဲ့ဆရာမကြီးတွေကိုလာပြီးတော့ခြေရောက်နှင်းစီရဲ့ဆရာမကြီးတွေနဲ့လာတွေ့တော့ဆရာမကြီးရဲ့ကျမတို့လက်ခံပြီးတော့ကုသပေးပါတယ
်ကျွန်တော်ကြိုတင်ဆစ်ဆစ်ရဲ့အနည်းတွေကိုမသိခဲ့လို့အခုလို့ကုမာကြီးကင်ဆာယောဂနာယောဂဖြစ်ပွားခဲ့ပါတယ်ဆိုကြိုတင်ဆစ်ဆစ်ရဲ့နည်းတာကြိုသိခဲ့လို့ရှင်အခုလို့ကုမာကြီးကင်ဆာဖြစ်ပွားလာမှာမဟုတ်ပါဘူးခင်ဗျာ
ကြိုတင်ကာဝယ်ခြင်းဟာကုသခြင်းနဲ့ပိုပြီးကောင်းမွန်တာကြောင့်ကင်ဆာယောဂါတွေကိုကြိုတင်ကာဝယ်ထားကြဖို့နဲ့ယောဂါဖြစ်ရင်လည်းဆော့ဆော့တိအောင်စစ်ဆေးဖို့ထုတ်ပြီးကုသမှုတွေကိုအချိန်ပြီးခံယူရင်ကင်ဆာယောဂါရဲ့နောက်ဆက်တွဲဆုံးကျူတွေကိုလျှော့ချနိုင်မှာဖြစ်တဲ့အကြောင်းအနည်းပြောလိုက်တာဖြစ်ပါတယ်ကျောင်းသားတော
်ကင်ဆာကာဝယ်ရေးဒေါက်တာသက်စောပြောပြခဲ့တာပါအခုတော့ဥကျော်စံသားရဲ့မြန်မာရေးသုံးသက်ချက်မှာအမေရိကန်တရုတ်ပြိုင်ဆိုင်မှုနဲ့ NUG အနေထားကိုသုံးသပ်ထားပါတယ်။အမေရိကန်နိုင်ငံဝါရှင်တန်မြို့တော်မှာ NUG ရုံးတရားဝင်ဖွင့်လှစ်နိုင်ခဲ့တယ်လို့အမေရိကန်ထူးနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်နဲ့လည်း NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်တွေ့ဆုံဆွေးနွေးတဲ့အထိတိုးတက်ခဲ့တဲ့ပေါ်တရုတ်နိုင်ငံကပုံဝင်ကြပါရဲ့လား။တရုတ်ကဩဇာလွှမ်းမိုးထားတယ်လို့ယူဆခံနေရတဲ့တိုင်းဒေသတော်လှန်ရေးအစုတွေကိုတစုံတရာဖိအားပေးလာနိုင်ပါလား။အရင် NCGUB အဝေးရောက်ဆိုရအဖွဲ့ဝင်ဒေါက်တာတင့်စွင်နဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားတာပါတယ်ခင်ဗျာ။
ဒီကြေခင်ဗျာတလောကအန်ယူဂျီအစိုးရရဲ့ဘူဇလေယုံအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာဖွင့်လှစ်ပြီးတော့ရေပိုင်းအနေနဲ့မှာပဲတရုတ်အထုကူဇယ်ကမြန်မာနိုင်ငံမြောက်ပိုင်းကတိုင်းရင်းသားတော်လှန်ရေးအင်အားစုကိုတွစ်ဆုံပါတယ်ဒီကိစ္စကတာမန်တိုက်ဆိုင်မှုလို့ကျွန်တော်မထင်ပါဘူးဆရာဘယ်လိုသဘောပါလဲဆရာ
ဟုတ်ကဲ့ဒီအန်ယူဂျီအပါဝင်မြန်မာဒီနှွေဦးတော်လှန်ရေးပေါ့နော်ဒီဟာကိုအမေရိကန်ဘက်ကဟိုထောက်ခံလာမှုတွေကတူတူတူတူလာတာမှာအခုယုံဖွင့်နိုင်တဲ့အနေအထားကနောက်ဆုံးအခြေအနေပေါ့တိုးတော်လည်းပဲဒီ NUG အပါအဝင်ຫນွေဦးဒေါ်လာရေးကနှစ်နှစ်တိတိပဲကျွန်တော်တို့ရှိပါသေးတယ်တရုတ်ကတော့မြန်မာနိုင်ငံအပေါ်မှာလွှမ်းမိုးထိုးဖောက်သူအပိုင်စီးထားမှုတွေကတော့နှစ်တော်တော်ကြာပြီခင်ဗျသူကတော့စီမံကိန်းအရှိကြီးနဲ့ဆက်လက်ပြီးဆောင်ရွက်နေတယ်လို့ကျွန်တော်မြင်ပါတယ်သို့သော်လည်းအခုအမေရိကန်နောက်ဆုံးထောက်ကူချိန်မှာတရုတ်ကအထူးကိုယ်စားလှယ်အဲ့ဒါလိုတိုင်းသာလက်နက်ကင်အဖွဲ့အစည်းတွေကိုလာတွေ့ခြင်းကတော့ဒီအမေရိကန်ရဲ့တိုးတက်လာမှုကိုသူကတတ်နိုင်သလောက်ထိမ့်ချုပ်ခြင်းလို့လာတယ်လို့တော့ကျွန်တော်တို့ပြောလို့ရနိုင်ပါတယ်အဲ့တော့တရုတ်ကမြန်မာနိုင်ငံပေါ်မှာလွန်မိုးချုပ်ကင်ထိမ့်ချုပ်လာတဲ့အထက်မှာလက်နက်ကင်အင်းသားလက်နက်ကင်အင်အားစုတွေလည်းပါတယ်စစ်တပ်ကိုနိုင်ကလည်းပါတယ်စီးပွားရေးနေရာကတော့ပြောစရာမရှိတော့များတာပေါ့နော်ဆိုတော့သူလုံးနိုင်တာကိုစူးစမ်းပြီးလုပ်တယ်တရုတ်ဘက်ကလုပ်တယ်လို့မြင်တယ်သူလုံးနိုင်တာကခုနကသူ့ရဲ့ထောက်ကူမှုသို့မဟုတ်သူ့ရဲ့ကူညီပံ့ပိုးမှုသူ့ရဲ့ဝန်ရံမှုဟိုအာမနာနာပြောရင်ဟိုတချို့ဆိုရင်သူ့ရဲ့ကြိုးဆွဲမှုပါတယ်ဖွဲ့စည်းတွေလည်းရှိအောင်ပါပေါ့နော
်
ဒါတွေကိုသူလာပြီးတော့သူဖြစ်ချင်တာကိုသူလာပြောတဲ့သဘောဖြစ်တယ်ခင်ဗျအ
မေရိကန်ကအခုနီပိုပေးဖို့လောက်လာတဲ့အချိန်မှာတရုတ်ကသူ့ဘက်ကသူကနာရှာပြောတဲ့အဖွဲ့အစည်းကို သူကမဆက်လက်ရှိနေစီနဲ့အမေရိကန်ဘက်ပါမသွားစီရင်ဘူးဆိုတော့သူကပါဇက်နဲ့လာတာလားသူကလည်းအကူအညီပို့ပေးမယ်ဆိုတဲ့သဘောလားအဲ့ဒါကဲမင်းတို့အမေရိကန်နောက်ဝမ်းလိုက်နဲ့သူတို့လူချင်းနဲ့မင်းတို့လူချင်းနဲ့ငါတို့ပို့ပေးမယ်ဆိုတဲ့သဘောမျိုးများပြသမဲ့လာလားရှိပါလားအဲ့ဒါအ
ဲထွက်တဲ့တဲ့နေနေအဲ့အဖွဲ့စည်းတွေ့တဲ့အဖွဲ့စည်းတွေရဲ့တောင်းကန်နေပြောသမျှကတော့အဲ့ဒီလိုသဘောတော့မပါဘူးသူတို့ကလည်းတော်တော်ထင်းထင်းသိမ့်သိမ့်ပြောရတဲ့သဘောဖြစ်တော့မှတ်ဆက်ချက်ပဲကျွန်တော်ရှိမယ်အဲ့တော့သေချာတာကတော့တရုတ်ကဟိုငါတို့ကူညီပို့ပေးမယ်လို့တော့ပြောတာမထင်မဲနဲ့မင်းတို့မတိုက်ကြနဲ့စစ်တပ်ကိုသွားမတိုက်ကြနဲ့လို့သူကတားတဲ့သဘောပြတနည်းအားဖြင့်စစ်တပ်ကိုတက်တရာတက်တာကြောင်းကိုလာပြီးတော့တားတဲ့သဘောဖြစ်ပြီးတော့မင်းတို့ပုံကူညီပေးမယ်လို့တော့မထင်ဘူးပေါ့လေသို့တော်လည်းပဲဒါလည်းကျွန်တော်ကလည်းမှန်းဆချက်ပဲဖြစ်ပါတာခင်ဗျာဟုတ်ကဲ့
ကျွန်တော်လည်းပဲခင်ဗျားတို့ဘာပြောကြသလဲဆိုတော့ဘယ်လိုမှဘယ်လိုလည်းမကောက်ဘူးပေါ့ဆရာသူကလည်းပဲပြောပါမယ်ဒါပေမဲ့ကျွန်တော်စဉ်းစားမိတာတရုတ်ကလည်းပဲမြန်မာနိုင်ငံတွင်းမှာတူစီရောနီမျိုးစုံစီနေတော့သူတို့ကလည်းအများအန်ပြောနေတယ်မြန်မာနိုင်ငံငင်းငန်တာဘုရားသူတို့လည်းသိအရေးကြီးတယ်ဒါမှသူတို့အကျိုးစီးပွားဖြစ်ထွန်းမယ်စီးပွားရေးလုပ်တဲ့ကိစ္စတွေအားစပ်ပို့ပြီးတော့အဆင်ပြေမယ်ဆိုတော့အမေရိကန်ကလည်းထူးနီးကြောင်းလူချင်းတယ်မြန်မာနိုင်ငံရဲ့ပြည်ထောင်ငင်းအေးဖို့လူကျင်လဲဆိုတော့နှစ်နိုင်ငံလုံးဟာမြန်မာနိုင်ငံပြည်ထောင်ကိုပြည်လဲစေရင်ငင်းအေးစေခြင်းလဲဆိုပေမဲ့အဲ့ဒီမြန်မာနိုင်ငံမှာဗျိုင်းတူထားတဲ့စစ်တနာတဲ့သရုပ်နိုင်ငံရဲ့ကွဲလွဲတဲ့အကျိုးစီးပွားကိုပူပြီးဦးစားပေးနေကြရဲဆိုရင်တော့
ကျွန်တော်လည်းအဲ့ဒီလိုထင်တယ်ခင်ဗျမြန်မာနိုင်ငံကိုမင်းတို့အေဂျင်စီနဲ့တိုးတက်စေခြင်းနဲ့ဒီမိုကရေစီတို့ဖက်ဒရယ်ရစေခြင်းနဲ့လို့တော့နှစ်နိုင်ငံလုံးကဟိုဦးဆောင်ပြီးတော့ရှေ့ဆောင်ရွှေ့ရဲ့လုပ်တဲ့နိုင်ငံအမေရိကန်ရောတရုတ်ရောမရှိဘူးလို့ယူဆပါတယ်တရုတ်ရဲ့လက်တလုံးပေါ်တပတ်လပတ်တွင်မှာနိုင်ငံတကာလှုပ်ရှားမှုစင်မြင့်မှာသူကထူးခြားတဲ့ဖြစ်စဉ်တွေသူဆောင်ရွက်ပါတယ်မြန်မာနိုင်ငံကအထူးကိုယ်စားလှယ်အဲ့ဒီတိုင်းသားအဖွဲ့အစည်းတွေကိုလာတွေ့တဲ့တစ်ချိန်ထဲမှာဟိုနိုင်ငံညာရေးဝန်ကြီးတစ်ကအာဆီယံဂျကာတာကိုလာတယ်ဝန်ကြီးကမော်စကိုကိုသွားတယ်ဒီသုံးချက်ပေါ့နော်ဒီသုံးချက်ကြည့်လိုက်လို့ရှင်သုံးချက်လုံးရဲ့ပြမတရုတ်နိုင်ငံရဲ့လှုပ်ရှားမှုကအမေရိကန်ကိုရေရောဖို့အမေရိကန်ရဲ့ဒီအရှေ့တောင်အာရှနဲ့တောင်အာရှဟိုဘင်္ဂလားပစိဖစ်ပေါ့နော်ဒီဒေသမှာအမေရိကန်ထိုးပေါက်လာတာကိုတရုတ်ကတားဖို့ကြိုးစားတာပဲဟိုမော်စကိုကတော့ဟိုနည်းနည်းဟိုရုရှားနဲ့ယူကရိန်းကိစ္စပါတာပေါ့နော်အဲ့တော့အဲ့လိုဖြစ်ပြီးတော့အမေရိကန်ကလည်းခုနဒီဘင်္ဂလားနဲ့ပစိဖစ်သမုဒ္ဒရာစီးရဲနဲ့လုံယုံရေးအချက်ချာကအမေရိကန်ဘက်ကစပြီးတော့ဟိုလုံလာတယ်ခင်ဗျာအရင်သမ္မတထရမ့်လက်ထက်တည်းကစလာတာအခုလည်းဒီတိုင်းပဲအဲ့တော့အမေရိကန်သူလုံးပစ်ဆက်ဆက်လုပ်တယ်ဒါကိုတရုတ်ကတတ်နိုင်ဆုံးဟိုသူလိုပါရအောင်သူကြိုးစားပြီးတော့အာဆီယံကိုလည်းလာဖြောင်းပြတယ်အာဆီယံဖြောင်းပြတာကလည်းဟိုမင်းတို့ဘယ်ဘက်မှမလိုက်နဲ့ဆိုတဲ့ဟာမျိုးသူကလာပြောတာ independent ဆိုတဲ့လွတ်လပ်တဲ့policy ကျင့်သုံးကြဆိုပြီးသူကလာပြီးတော့အမှန်တော့တားတာအမေရိကန်တော့မလိုက်နဲ့လို့ပြောတာပါပဲခင်ဗျာအဲ့တော့နှစ်ခုလုံးဟာအမေရိကန်ရောတရုတ်ဟာဒီနေ့ကပအအကြီးဆုံးနိုင်ငံကြီးနှစ်ခုဖြစ်တော့သူတို့ရဲ့အပြိုင်မှုတဲမှာကျွန်တော်တို့မြန်မာနိုင်ငံပါနေတော့ဟာမြန်မာနိုင်ငံရဲ့အကျိုးစီးပွားတဲ့သူတို့နှစ်နိုင်ငံရဲ့အကျိုးစီးပွားကိုဆောင်ရွက်နေကြတာပဲလို့ကျွန်တော်မြင်နေခင်ဗျ။
အခုအင်ဒိုနီးရှားဦးဆောင်ပြီးတော့မြန်မာအရေးနဲ့အာဆီယံကသူတို့လုံမဲ့ကိစ္စကိုတရုတ်ကလည်းထောက်ခံတဲ့သဘောရှိရဲ့ပေါ့။ဒီချိန်ထဲမှာအမေရိကန်ကလည်းလက်ခံတယ်လို့ဆိုပါတယ်ဆိုတော့သူတို့နိုင်ငံလုံးဟာအင်ဒိုနီးရှားဦးဆောင်သောအာဆီယံရဲ့နောက်မှာညီညီညာညာလက်တွဲပြီးမလိုက်နိုင်ကြဘူးလားသူတို့ကမြန်မာနိုင်ငံကိုကိုယ့်ဘက်သူဘက်ဆိုပြီးတော့ကွက်ပြီးလူကျင်နေကြတဲ့သဘောများလားစဉ်းစားကြရဖြစ်လာလို့ဆရာ
ဟုတ်ကဲ့အာဆီယံရဲ့ဒီဘုံသဘောတူညီချက်၅ချက်ပါလေပဲဒါနှစ်နှစ်ရှိတော့လေပဲဘာမှအရာမထင်ဘူးသို့တော်လည်းပဲဥက္ကဋ္ဌနိုင်ငံပြောင်းလဲမှာဒီအင်ဒိုနီးရှားဥက္ကဋ္ဌတက်တန်းမှာတစုံတရာများဟိုထိုးထွင်းတဲ့ဆောင်ရွက်မှုများရှိလိမ့်မလားဥပမာဆိုရင်အင်ဒိုနီးရှားကအကုန်လုံးကိုတွေ့ကျင်နေဆိုတဲ့မူပါဒါအစ်စ်ဖြစ်ပြီးတော့ဒါလုံနိုင်ရင်တော့တစုံတရာရှေ့ရောက်နိုင်တယ်စစ်တပ်ပါတီပြည့်စုံမပါတီပြည့်စုံသူလည်းတွေ့မယ်တစ်ဖက်လည်းတွေ့မယ်ဆိုတဲ့အချက်ကတော့ကောင်းတဲ့အချက်လို့ကျွန်တော်မြင်တယ်လက်တွေ့ဖြစ်မဖြစ်တော့ကျွန်တော်တို့မပြောနိုင်သေးဘူးခင်ဗျဟုတ်ကဲ့ခင်ဗျဟု
တ်ကဲ့နောက်ယူကရိန်းအရေးမှာသံမကြီးဦးကျော်မူထွန်းကတော့ကုလသမဂ္ဂမပေါ်ပေါ်ရုရှားကိုရှုပ်ချလိုက်ပါတယ်ဆိုတော့ရုရှားနဲ့တော့ NUG နဲ့လုံးဝတစ်ဖက်စီဖြစ်သွားပြီလို့ပြောမှာပေါ့ဆိုတော့တရုတ်ကရော NUG ကိုအဲ့ဒီသဘောမျိုးမြင်သလားလုံးဝသူနဲ့ဆက်ညီမဲ့လို့မြင်သွားသလားအဲ့ဒီဇာတ်နဲ့ပတ်သက်ပြီးဒါလည်းစဉ်းစားဖြစ်မဲ့ထင်တယ်ဆရာအဲ့ဒီစကားရော တရုတ်ရဲ့ NUG ဘောသဘောရအပေါ်ဘလောက်ထိရိုက်ခတ်မှုရှိနိုင်ပါလဲ NUG ကယူကရိန်းကျူးကျော်မှုကိုဆွတ်ချလိုက်တဲ့ကိစ္စဟာ
အဲဟိုတရုတ်ကတော့ရုရှားဘက်ကပါရာတေးကြတော်လဲပဲဝမ်ဂျီမော်စကိုမှာပြောတဲ့သဘောကတော့အချုပ်ချာအာဏာပိုင်မှုကိုယူသရမယ်ဆိုတဲ့အချက်ကတော့ဒါကျွန်တော်အမြင်ကတော့ကောင်းတဲ့အချက်တခုဖြစ်တယ်ဒါယူကရိန်းရဲ့အချုပ်ချာအာဏာကိုလေးစားရမယ်ဆိုတဲ့သဘောတက်ရောက်တယ်သို့လည်းနောက်တစ်ဖက်ထပ်ကြည့်လို့ရှိရင်တကယ်လို့အမေရိကန်ကလည်းအခုယူကရိန်းကိုစီးရီးကူညီတွေတိုးပေးလာတယ်နောက်တရုတ်ကလည်းဟိုဒီခရမီးကြောက်တွေပေးတော့မယ်ဆဲဆဲဖြစ်နေတဲ့အချိန်မှာနောက်တစ်ခါကျွန်တော်တို့ခုနဆွေးနွေးခဲ့တဲ့လူဒီဘင်္ဂလားနဲ့ Pacific မှာအမေရိကန်ရဲ့တိုးချဲ့လာမှုပေါ်မှာတရုတ်ကလည်းသူ့ရဲ့အချုပ်ချာအာဏာပိုင်မှုကိုပါလေးစားရမယ်လို့ပြောလေသလားလို့တော့ကျွန်တော်တွေ့ရမယ်ယူကရိန်းရဲ့အချုပ်ချာအာဏာပိုင်မှုလို့ပဲသူ့အချုပ်ချာအာဏာပိုင်မှုကိုလည်းသူကတားတဲ့သဘောနှစ်ခုဖြစ်နေတော့ကဟိုစဉ်းစားစရာပေါ့နော်သို့တော်လည်းပဲကျွန်တော်မြင်တာက NUG ကယူကရိန်းကိုထောက်ခံရုရှားကိုကန့်ကွက်တဲ့အချက်တွေတော့တရုတ်ကတော့အကြီးအကျယ်စိတ်ဆုံးမယ်လို့တော့ကျွန်တော်မထင်ဘူးရုရှားကနေဗမာစစ်တပ်ကိုထောက်ခံတင်မှုကတော့လုံးလုံးတရုတ်ကရန်နုံးပြသဘောတူတယ်လို့တော့ကျွန်တော်မထင်ဘူးခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီညမှာမေးသင့်တဲ့ထင်တဲ့မေးခွန်းတစ်ခုဒီအမေရိကန်ကို NUG ဘက်ကချင်းကမှုတွေအများကြီးရှိတယ်ချင်းကတဲ့အတိုင်းလည်းပဲသူဟာထိရောက်မှုအောင်မြင်မှုတုံ့ပြန်မှုတွေရရှိတယ်အလားတူဆိုတော့ပဲ NUG အစိုးရကတရုတ်ကိုကမချင်းကပ်လေဘူးလားဆရာပါကြားပါလေခင်ဗျာမချင်းကပ်သင့်ဘူးလား
အော်ကျွန်တော်နားလည်သလား NUG ဘက်ကလည်းတရုတ်ကိုလည်းဆက်ဆံရေးကောင်းကျင်တယ်ဒီကမ်းလှမ်းမှုတွေတော့စူးစမ်းမှုတွေရှိတာတော့အမှန်ပဲသို့တော်လည်းပဲတရုတ်ကအခုထိကတော့ဟဲဟဲပက်ပက် welcome ဆိုတဲ့ကြိုးစုံမှုကျွန်တော်တစ်ချက်မှမတွေ့သေးဘူးခင်ဗျတကယ်လို့သာ NUG ရဲ့အောင်မြင်မှုတွေတိုးလာရင်သူ NUG ကိုဘယ်တော့မှမျက်ကွယ်ပြုမှာမဟုတ်ဘဲနဲ့တလေးတစားသူဆက်ဆံလာကောင်းလာမယ်ဥပမာကျွန်တော်ပြီးခဲ့တဲ့ကျွန်တော်ပြပနိုင်ငံရေးလှုပ်ရှားမှုမှာအစောပိုင်း10စုနှစ်ဒီမှာဘယ်လိုမှကျွန်တော်တို့စကားကိုနားမထောင်ပဲနဲ့ဒီ2008ဖွဲ့စည်းပုံပြီးကနေယူကော့ပွဲတဲ့လာကနေမှာကျွန်တော်တို့ကိုရောပြည်တော်က NLD ကိုရောသူတလေးတစားဆက်ဆံလာတယ်အဲ့တော့တချို့ကဟိုနိုင်မင်းကိုလည်းကြည်နေတဲ့သဘောတိတ်တော့မျိုးသားဦးသို့တော့ NUG ဘက်ကလည်းဒီတဲ့ဒီပို့ပြီးတော့စ조사ဖို့ပို့လို့တယ်လို့ကျွန်တော်ကျမရ
က်ဟုတ်ကဲ့အဲ့တော့ကျွန်တော်နောက်ဆုံးတစ်ခုမြင်လိုက်ချင်တာကအခုလို NUG အစိုးရရဲ့ဘူဇလေယုံအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာဖွင့်လှစ်ပြီးတော့ရေပိုင်းအနေငယ်မှာပဲဒီမြောက်ပိုင်းတိုင်းသားတော်လှန်ရေးအင်အားစုတွေကိုတရုတ်ကခေါ်ပြီးတွေ့ချင်းစီအဲ့ NUG အစိုးရဘက်မှာအဲ့တိုင်းသားအဖွဲ့တွေထောက်ခံမှုတနည်းအားဖြင့်အမေရိကန်ကိုကိုးစားပြုတဲ့ယုံထဲမှာကျွန်တော်တို့ကိုးစားမပြုပါဘူးဆိုတဲ့ပုံစံမျိုးနဲ့အဲ့လိုကွဲလွဲမှုก็ผิดละนั่นแหละอาจารย์นี่ชิดละเสีย
เตยท่านละเนี่ยไก่อภเสียเจ้าပြောอ่ะนะอันตามาชุบทวยเปลี่ยนเล่นเนี่ยครับเนี่ยโหเจนเราแลโหแท้ๆหวนๆอสซ้องไม่ติดกูปอเนาะตลอดที่อภเสียนี่ก็เฟเดอรัลปีรองสุทั้งหมดปีรองสุปอเนาะปีรองสุสนิทแท้มาหนีแม้อภเสียนี่ตลอดเลยตะยุบเยล้อมหมู่บลาจี้ตะเล่တော့เจนเราไม่ติดกูအကောင်းဆုံးဖြစ်လာအောင်တော့조사နိုင်ကြပါစီလို့သာสุดาမလို့အခြေအနေဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အကောင်းဆုံးဖြစ်လာပါစေဆိုတာတရုတ်နဲ့အမေရိကန်တစ်ဖက်စီလိုက်ပြီးတော့ဥစုကွဲမသွားပါစေနဲ့ပေါ့ဆရာနော
်အမှန်ပါတယ်ခင်ဗျာကျွန်တော်ကိုယ်နိုင်ငံအရေးကိုယ်လူမျိုးအရေးကိုယ်ဒေသအရေးကိုနံပါတ်1ဦးစားပေးကြည့်လာအမေရိကန်ဖြစ်ဖြစ်တရုတ်ဖြစ်ဖြစ်တခြားဟာဖြစ်ဖြစ်ဒီကဘေးကအနေနဲ့သာသူတို့ယူဆတဲ့လေဒါကြောင့်ကိုယ်အရေးကိုယ်လူမျိုးအရေးကိုယ်ဒေသအရေးကိုကြည့်တင်ကြတယ်လို့ဆိုလို့ဖြစ်ပါတယ်ခင်ဗျာ
အမေရိကန်နဲ့တရုတ်ပြည်ဆိုင်မှုနဲ့ NUG အကြောင်းဥကြောစံသာပြောပြခဲ့တာပါအခုတော့အားကစားကဏ္ဍမှာကမ္ဘာဆင့်တစ်တင်းနစ်အားကစားသမားနိုဗက်ဂျိုကိုဗစ်နောက်ထပ်စံချိန်သစ်တင်လိုက်တာမန်ချက်စတာယူနိုက်တက်အသင်းနီပြအသစ်လက်ထက်မှာပထမဆုံးဆူဖလာရလိုက်တာနဲ့တောင်ကိုရီးယားအသင်းကလာမယ့်ကမ္ဘာဖလာပွဲအတွက်နီပြခန့်လိုက်တာတွေကိုကိုရရန်နိုင်ပြောပြပေးပါဦးခင်ဗျာ
မင်္ဂလာပါဗျာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်
2022ခုနှစ်အတွက် FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့တနင်္လာအကောင်းဆုံးစုပေးပွဲကိုတော့ February 29ရက်နေ့ကပြင်သစ်နိုင်ငံ Paris မြို့မှာကျင်းပခဲ့ပါတယ်။ဒီနှစ်စုပေးပွဲမှာထူးခြားတာတစ်ခုကတော့မနေ့ကကွယ်လွန်သွားခဲ့တဲ့ကမ္ဘာကျော်ဘောလုံးသမားကြီးပီလီကိုအထူးဂုဏ်ပြုတဲ့အနေနဲ့အကောင်းဆုံးစုချီးမြှင့်ခဲ့ပြီးတော့ဒါကိုပီလီရဲ့ဇနီးဖြစ်သူကလက်ခံယူခဲ့ပါတယ်။ဒီနေ့မှာအမျိုးသားဘက်ကအကောင်းဆုံးဘောလုံးသမားစုကိုတော့အတော်များများခံမှန်းထားတဲ့အတိုင်းပဲအာဂျင်တီးနားတိုက်စင်မှုလီယိုနယ်မက်ဆီကရသွားခဲ့ပါတယ်မက်ဆီဟာပြင်သစ်တိုက်စင်မှုအမ်ဘာပေနဲ့ဘင်ဇီးမားတို့ကိုကျော်ဖြတ်ပြီးတော့ရရှိသွားတာဖြစ်ပြီးတော့ကမ္ဘာအကောင်းဆုံးဘောလုံးသမားစုကိုလည်း9ချိန်မြောက်ရသွားတာဖြစ်ပါတယ်အမျိုးသားဘက်ကအကောင်းဆုံးဂိုးသမားစုကိုတော့အာဂျင်တီးနားနဲ့အက်စတန်ဗီလာဂိုးသမားအမီလီယာနိုမာတီနက်စ်ကရသွားခဲ့ပြီးတော့အကောင်းဆုံးနီးပြစုကိုတော့အာဂျင်တီးနားအသင်းကိုကမ္ဘာချန်ပီယံဖြစ်အောင်ဦးဆောင်ပေးခဲ့တဲ့နီးပြလီယိုနယ်စ်ကလိုနီကရသွားပါတယ်အမျိုးသမီးဘက်ကတနစ်တာအကောင်းဆုံးဘောလုံးသမားစုကိုတော့အင်္ဂလန်အသင်းကိုယူရို2020ဥရောပဖလားရအောင်ဦးဆောင်ခဲ့တဲ့ဘက်မီမရခဲ့ပဲစပိန်နဲ့ဘာစလိုနာတိုက်စင်မှုအလက်ဆေးယားပိုတဲလက်စ်ကရသွားခဲ့ပါတယ်အကောင်းဆုံးနီးပြစုကိုတော့ဥရောပချန်ပီယံအင်္ဂလန်အမျိုးသမီးအသင်းနီးပြဆရီနာဗစ်မန်ကရသွားပြီးတော့အကောင်းဆုံးဂိုးသမားစုကိုတော့အင်္ဂလန်နဲ့မန်ယူဂိုးသမားမယ်ရီအပ်စ်ကရသွားခဲ့ပါတယ်ဒီနေ့အတွက်အကောင်းဆုံးပရိသတ်စုကိုတော့ကမ္ဘာဖလားမှာအာဂျင်တီးနားအသင်းကိုပြိုင်ပွဲအဆဆုံးအစွမ်းကုန်မော်ဒန်အားပေးခဲ့ကြတဲ့အာဂျင်တီးနားပရိသတ်တွေကိုချီးမြှင့်ခဲ့ပါတယ်တနစ်တာအကောင်းဆုံးဂိုးစုပုရှ်ကတ်အဝတ်စုကိုတော့ပိုလန်နိုင်ငံက6တောက်တစ်ဖက်ပြတ်နေတဲ့မတန်ဆွမ်းဘောလုံးသမားမာစန်အိုလက်စီကရသွားခဲ့ပြီးတော့ထိုက်ထိုက်တန်တန်ရသွားတယ်လို့ပဲဆိုရမှာဖြစ်ပါတယ်FIFA ရဲ့ Fair Play Award လို့ခေါ်တဲ့အသံရှင်ဆုံးဆုကိုတော့ Austria Bundesliga က Austria Vienna ကစားသမား George Tigel ကိုအသက်ကယ်ပေးခဲ့တဲ့ Osberger AC အသင်းက Georgia ကစားသမား Luca Lucioveli ကိုချီးမြှင့်ခဲ့ပါတယ်။ Messi ကအခုနှစ်မှာအကောင်းဆုံးဘောလုံးသမားဆုကိုထပ်ရလိုက်တဲ့အတွက်9ချိန်နဲ့အများဆုံးရထားပြီးတော့ Ronaldo ကတော့ဒုတိယအများဆုံးဖြစ်ပါတယ်ခင်ဗျာ ဘောလုံးဘွဲတွေဘက်ကိုကြည့်ရရင်တော့ Manchester United အသင်းဟာနီးပြားသစ် Erik ten Hag လက်ထက်မှာပထမဆုံးချန်ပီယံဆုဖလားတစ်လုံးကိုရသွားပါပြီ။ဒဏ္ဍာမျိုးက Wembley ကွင်းကြီးမှာတနင်္ဂနွေနေ့ကကစားခဲ့တဲ့ Carabao ဖလားလို့ခေါ်တဲ့ League ဖလား Final မှာ Manchester United က Newcastle ကို2-0မရှိနဲ့အနိုင်ရပြီးတော့ပိုးဆွဲသွားတာပါ။ Man United ဂိုးတွေကိုတော့ Casemiro နဲ့ Rashford တို့ကသွင်းပေးခဲ့တာပါ။ဒါဟာ Man United နီးပြားသစ် ten Hag လက်ထက်မှာပထမဆုံးရလိုက်တဲ့ဆူဖလားဖြစ်သလို2019 Europa League ဖလားရပြီးနောက်ပိုင်းပထမဆုံးအကြိမ်ပြန်ရတဲ့ဖလားလည်းဖြစ်ပါတယ်။မန်ယူအသင်းအခုလို6နှစ်အကြာမှာပထမဆုံးအကြိမ်ဖလားပြန်ရလိုက်တာနဲ့ပတ်သက်ပြီ
း Yo creo que importante, ¿no? Sobre todo volver la sensación del club
de la sensación de gol မျိုးအနိုင်ပြန်ရအောင်လုပ်ဖြစ်လာတဲ့ feeling ဒီလိုခံစားချက်မျိုးပြန်ရတာကအားလုံးထက်အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။ဒီလိုအနံ့ရလိုက်တာကကျွန်တော်တို့အတွက်အလွန်ကိုအရေးကြီးပါတယ်ကျွန်တော်တို့ဆက်ပြီးတော့အနံ့ရဖို့လည်းမျှော်လင့်ပါတယ်ဒီလိုအနံ့ရဖို့အတွက်အများကြီးစူးစမ်းအားထုတ်ရတယ်ဆိုတာသိပါတယ်ဒါကိုကျွန်တော်တို့တည်တည်ငြိမ်ငြိမ်နဲ့ဆက်လုပ်သွားမှာပ
ါ Newcastle ဂိုးသမား Lawrence Karius ကတော့ဒီဘက်ရှုံးသွားတဲ့အတွက်စိတ်ပြတ်မိတယ်လို့ပြောပါတယ
် It's disappointing for everyone we really had that belief today that we could bring the trophy home the fans were amazing they carried us till the end so
ကျွန်တော်တို့အားလုံးအတွက်တော့စိတ်ပျက်စရာရလပါကျွန်တော်တို့ဒီနေ့အနိုင်ရပြီးတော့ဖလားကိုတည်သွားနိုင်မယ်လို့ယုံကြည်ထားတာပါပရိသတ်တွေကလည်းအဆုံးထိအားပေးကြတာတကယ်ကိုအံမခံပါပဲဖလားမရတာကိုတော့အရန်စိတ်ပျက်မိပါတယ်ဒါပေမဲ့လည်းအခုလိုမျိုးဖိုင်နယ်ကိုပြန်ရောက်ပြီးပရိသတ်တွေအရန်အားပေးကြတာကိုတွေ့ရတော့ဝမ်းသာရပါတယ်ဗျာ
မယ်ယူနီပြတန်ဟာကတော့ကာရာဘောဖလားရလိုက်တာကနောက်ထပ်စူဖလားတွေထက်ရဖို့အတွက်အထောက်အကူဖြစ်ဖို့မျှော်လင့်ကြောင်းပွဲပြီးမှပြောလိုက်ပါတယ်ခင်ဗျာနောက်တော့ဘောလုံးသတင်းလေးကိုဆက်ရရင်တော့ဂျာမနီပြဟောင်းယာဂန်ကလင်းစမန်ကိုတောင်ကိုရီးယားအသင်းရဲ့နီးပြအဖြစ်နဲ့ခန့်လိုက်ပါတယ်ကလင်းစမန်ကိုနီးပြအဖြစ်နဲ့ခန့်လိုက်တယ်လို့တောင်ကိုရီးယားဘောလုံးဖွဲ့ချုပ်ကဖေဖော်ဝါရီ29ရက်နေ့မှာကြေညာပါတယ်တောင်ကိုရီးယားအသင်းဟာပြီးခဲ့တဲ့ကမ္ဘာဖလားမှာဘရာဇီးလ်အသင်းကိုဒုတိယအဆင့်မှာရှုံးပြီးတော့ထွက်ခဲ့ရပြီးတဲ့နောက်မှာယာရုကနေထွက်သွားခဲ့တဲ့ပေါ်တူဂီနီးပြပေါ်လိုဘန်တိုနီယာမှာအစားထိုးဖို့အတွက်ကလင်းစမန်ကိုရွေးချယ်လိုက်တာဖြစ်ပါတယ်ကလစ်ဘန်ကို2026ကမ္ဘာဖလားဘောလုံးပွဲအထိနီးပြဖြစ်စာချုပ်ချုပ်လိုက်တာဖြစ်တယ်လို့တောင်ကိုရီးယားဘောလုံးဖွဲ့ချုပ်ကပြောပါတယ်ကလစ်ဘန်ကတော့တောင်ကိုရီးယားအသင်းဟာအချိန်တော်ကြာကလေးကတိုးတက်အောင်မြင်နေတာကိုသူသိပြီးတော့အခုလိုနီးပြလှုပ်ခွင့်ရတဲ့အတွက်ဂုဏ်ယူကြောင်းလာမယ့်အာရှဖလားနဲ့2026ကမ္ဘာဖလားတွေမှာ အသင်းအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးစားသွားမယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာအချိန်တည်းမှာပဲအာဂျင်တီးနားအသင်းကလည်းနီးပြလီယိုနော့စကလုံးနီနဲ့စာချုပ်သက်တမ်းတိုးလိုက်ပါတယ်အာဂျင်တီးနားဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌကလော်ဒီယိုတာပီယာနဲ့စကလုံးနီတို့ပဲရစ်မြို့မှာတင်းလာနေကတွေ့ပြီးတဲ့နောက်သက်တမ်းတိုးလိုက်တာဖြစ်ပါတယ်ကလောင်းနီဟာအာဂျင်တီးနားအသင်းကိုပြီးခဲ့တဲ့ကာတာကမ္ဘာဖလားမှာချန်ပီယံဖြစ်အောင်လုပ်ပေးနိုင်ခဲ့တာကြောင့်သူ့ကိုလာမဲ့2026ကမ္ဘာဖလားအထိစာချုပ်ထပ်တိုးလိုက်တာဖြစ်တယ်လို့အာဂျင်တီးနားဘောလုံးအဖွဲ့ချုပ်ကပြောပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ PSG မှာကစားနေတဲ့စပိန်လက်ရွေးစင်ကစားသမားဆာဂျီယိုရာမို့စ်ဟာစပိန်လက်ရွေးစင်အသင်းကနေအနားယူပြီလို့ပြီးခဲ့တဲ့ဇာတ်ဝင်နေ့မှာကြေညာလိုက်ပါတယ်လက်ရှိစပိန်နီးပြလူးစ်ဒယ်လာဖွန်တေကသူ့ရဲ့အစီအစဉ်တွေထဲမှာရာမို့စ်ပါတော့မှာမဟုတ်ဘူးလို့ပြောလိုက်ပြီးတဲ့နောက်ရာမို့စ်ကသူ့အနေနဲ့လက်ရွေးစင်အသင်းကနေအားယူဖို့လှုပ်လိုက်တာဖြစ်ပါတယ်ရာမို့စ်ကတော့သူ့အနေနဲ့မိုဒရစ်တို့မက်ဆီတို့ပေပေတို့လိုမျိုးအသက်ကြီးတဲ့အထိကစားနေရတာကိုအားချပြီးတော့ဆက်ကစားခြင်းပေမဲ့လည်းနီးပြတက်ကသူ့ကိုရွေးတော့မှာမဟုတ်ဘူးလို့ပြောလိုက်တဲ့အတွက်နားဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောပါတယ်ရာမို့စ်ဟာ2005မှာစပိန်လက်ရွေးစင်ဖြစ်လာခဲ့ပြီးတော့ပင်မင်းသားစံကြေတဲ့ပွဲပေါင်း180ကစားပြီး2010ကမ္ဘာဖလားနဲ့2008နဲ့2012ယူရိုဥရောပဖလားတွေကိုပြီးဆွဲခဲ့တာဖြစ်ပါတယ်။ဒီတိုင်ပေါ်ဒီမှာတော့ဆော်ဗီယားနိုင်ငံကကမ္ဘာအဆင့်တိုဘောက်ဂျိုကိုဗစ်ဟာတင်းနစ်သမိုင်းမှာကမ္ဘာအဆင့်တိအဖြစ်နဲ့အချိန်ကြာသုံးရက်တည်နိုင်တဲ့ကစားသမားအဖြစ်စံကြေတင်သွားခဲ့ပါတယ်။ဂျိုကိုဗစ်ဟာကမ္ဘာအဆင့်တိကစားသမားအဖြစ်သတင်းပတ်ပေါင်း388ပတ်ရပ်တည်နိုင်ခဲ့တာကြောင့် Open Era မှာကမ္ဘာအဆင့်တစ်အဖြစ်နဲ့သတင်းပတ်အကြာဆုံးရပ်တည်နိုင်တဲ့သူဖြစ်လာခဲ့တာပါဒီပိုင်နိုင်ငံကတော့အမျိုးသမီးဘက်မှာ Grand Slam ကို22ကြိမ်ဘိုးဆွဲခဲ့မှုတဲ့ဂျာမနီနိုင်ငံကနာမည်ကြီး Steffi Graf ကသတင်းပတ်ပေါင်း388ပတ်နဲ့အများဆုံးစံချိန်တင်ထားတာဖြစ်ပါတယ်အမျိုးသားဘက်ကစံချိန်ကိုတော့2021 March လမှာ Djokovic ချိုးနိုင်ခဲ့တာပါသူရဲ့နီးပြဟောင်းဖြစ်တဲ့ Boris Becker ကတော့ Steffi Graf ရဲ့စံချိန်ကိုချိုးနိုင်မဲ့သူရှိလာလိမ့်မယ်လို့သူဘယ်တော့မှမထင်ခဲ့ဘူးလို့ပြောလိုက်ပြီးတော့အခုလို Djokovic ကစံချိန်ချိုးလိုက်နိုင်တဲ့အပေါ်မှာလည်းမယုံနိုင်လောက်အောင်ဖြစ်ရတယ်ဆိုပြီးတော့ Eurosport မှာပြောကြားထားပါတယ်ခင်ဗျာ
ကိုရနေအားကစားခဏကိုနားဆင်ကြည့်ရှုခဲ့ရတာပါအခုလို VO ရဲ့ဗိုလ်ရညပတ်စင်ကဏ္ဍတွေပြီးမှာတော့ဒီညအစီအစဉ်တွေအဆုံးမသတ်ခင်နောက်ဆုံးရသတင်းအချင်းချုပ်ကိုကုစားဝတ်လိုက်ပြောပြပေးပါအောင်ခင်ဗျာ
ညီမနိုင်ငံတွင်းစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာစစ်ကောင်စီအတွက်လေရင်စီတွေတင်ပို့ပေးတော့မယ်လို့ဒီကမှာမြန်မာနိုင်ငံတွင်းစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာစစ်ရဇဝမြောက်နေပေမဲ့နိုင်ငံတကာကော်မတီတချို့ကစစ်ကောင်စီအတွက်လေရင်စီတွေတင်ပို့ပေးနေတော့မယ်လို့လူခွင့်ရေးအဖွဲ့တွေပူးပေါင်းပြီးဒီကနေ့ကြေညာချက်ထုတ်ပြန်ကြပါတယ်။ Amnesty International, Global Witness နဲ့ Burma Campaign UK အဖွဲ့တို့ပူးပေါင်းစုံစမ်းပြီးအချက်အလက်တွေထုတ်ပြန်လိုက်ကြတာဖြစ်ပါတယ်။ဒီကနေ့ထုတ်ပြန်လိုက်တဲ့အထက်မှာနိုင်ငံတကာကော်မတီရဲ့မြန်မာနိုင်ငံကိုလေရင်စီရောင်းချတဲ့မှတ်တမ်းအသေးစိတ်ကိုလည်းဖော်ပြထားပါတယ်။ Democracy ရဲ့တပ်ဖွဲ့ဝင်တွေသူတွေနဲ့အတိုင်းအတာလူမျိုးစုလက်နက်ကင်အဖွဲ့တွေအပေါ်ပြစ်မှတ်ထားတဲ့စစ်ကောင်စီရဲ့လေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်နေတာတွေထောက်ပြပြီးလေရင်စီတင်ပို့မှုတွေကိုအေးအေးယူပိတ်ဆို့ဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုနေကြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံပိုင်စစ်ရုံးကအမြောက်ပြောင်းတွေကိုမြန်မာစစ်တပ်ကိုတင်ပို့နေပြီးအတိုက်ခံတွေကိုချိန်မွရမှာအဲ့ဒီလက်နက်တွေကိုအသုံးပြုနေတယ်လို့တရားမျှတရေးလှုပ်ရှားတဲ့အဖွဲ့တစ်ခုကသတိပေးလိုက်ပါတယ်။2022ခုနှစ်အောက်တိုဘာလမှာနိုင်ငံတော်ပိုင်း Yantra India Limited Company ကထုတ်လုပ်တဲ့122 mm အမြောက်ပြောင်းအရေအတွက်20ပို့တဲ့စည်းရုံးကိုရရှိကြောင်း Justice for Myanmar အဖွဲ့ကပြောပါတယ်ခင်ဗျာ။ရုရှားတို့ရဲ့အပြင်းအထန်တိုက်ခိုက်ထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်နိုင်ငံအရှေ့ပိုင်းဘက်ခမှုမြို့ကနေယူကရိန်းတပ်ဖွဲ့တွေဆုတ်ခွာပေးရမယ့်အလားအလာရှိတယ်လို့ယူကရိန်းသမ္မတရဲ့အကြံပေးကဒီကနေ့မလတရနေ့မှာပြောလိုက်ပါတယ်ဒီမြို့ကိုသိမ်းပိုက်နိုင်မှုရုရှားတို့ကကာလရှည်ကြာစ조사နေတဲ့အပေါ်ယူကရိန်းတပ်ဖွဲ့တွေကအခုအချိန်ထိအပြင်းထန်ခုခံကာကွယ်နေကြတာပါခင်ဗျာ
ကျေးဇူးပါကိုစောဝင်လိုက်ရေဘော်ဒူးညထွေ VOA စီစဉ်တွေကတော့ပြီးဆုံးသွားခဲ့ပါပြီဒီညထွေထုတ်လွှင့်မှုကအလိမ်ပါပါဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Best နဲ့PJ Elliot တို့ဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လွှင့်မှုကတော့ကျွန်တော်ဝင်းမင်မာ VOE ကိုနောက်ဆက်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်တာရှင်များလည်းတကွာမြန်မာနိုင်ငံပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလည်းအိပ်စက်အနားယူနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.